Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့မနက်6နာရီကနေ9နာရီအထိ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီဂျစ်မှာပြတ်ကျသွားတဲ့လေယာဉ်ဟာစက်ပိုင်းဆိုင်ရာချွတ်ယွင်းမှုကြောင့်မဟုတ်ဘူးလို့ရုရှားလေကြောင်းလိုင်းအကြီးအကဲကပြောကြားလိုက်ပါတယ်။ Saudi Arabia နိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတသိန်းကျော်ကို Saudi အစိုးရက၄နှစ်နေထိုင်ခွင့်ပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီလာမယ့်ရွေးကောက်ပွဲကနေပြီးတော့တိုင်းပြည်ကိုဘယ်သူခေါင်းဆောင်တင်လဲဆိုတာကိုမြန်မာပြည်သူတွေမဲပေးရွေးချယ်ကြဖို့ American တန်အမတ်ကြီး Derek Mitchell ကတိုက်တွန်းလိုက်ပါတယ်။
This election is not about us. It is about you, the people of this country, who will have an opportunity to express your voice and your vote on who will lead you.
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်မဲစင်းတဲ့လူပိုနမဲစင်းတွေပါနေစေဖြစ်တာကြောင့်မဲမတမာမှုတွေဖြစ်လာမှာကို NLD ပါတီဘက်ကစိုးရိမ်နေတဲ့အကြောင်းအပိသမဲစန္ဒရှင်စင်းကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အကြောင်းနဲ့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ရဲ့ဌာနချုပ်မှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ညီလာခံအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးဆံမိုးဝေတို့ကကြီးညာပေးပါဦးရှင
်။အစ်ချင်းနိုင်ငံမှာပြတ်ကျခဲ့တဲ့ Airbus Key တဲ့တင်အငားရင်ဖြစ်တဲ့ Metrojet ရဲ့ထိတ်တန့်အရာရှိတွေကလေကြောင်းအနေနဲ့ဆက်ချွတ်ရင်းမှုဒါမှမဟုတ်လူအမားကြောင့်အခုလိုလေရင်ပြတ်ကျရခြင်းမဟုတ်တဲ့အကြောင်းညင်းဆိုလိုက်ပြီးလေရင်ပေါ်လိုက်ပါလာတဲ့ခီးတဲ့224ဦးစလုံးသေဆုံးခဲ့မှုဟာပြင်ပအကြောင်းအရာတွေကြောင့်ဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။လေထဲမှာလေရင်တစစီကျိုးပဲ့သွားလောက်တဲ့နိပညာပိုင်းဆိုင်ရာချွေရင်မှုဖြစ်နိုင်ခြင်းမရှိဘူးလို့လေကြောင်းလိုင်းရဲ့လေကြောင်းဆိုင်ရာဒုတိယညွှန်ကြားရေးမှူးအလက်ဇန်ဒရာစမီနော့ဖ်ကပြောပါတယ်။လေရင်ဟာပြန်တန်းနေတာမဟုတ်ဘဲအောက်ကိုပြုတ်ကျလာတာဖြစ်တယ်လို့လူအများအပြားတက်ရောက်တဲ့မော်စကိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းစမီယနော့ဖ်ကပြောပါတယ်။ EG ရဲ့အပန်းဖြေမြို့ရှရမ်အယ်ရှိတ်ကနေရုရှားရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg မြို့ကိုစနေနေ့ကပြန်တန်းစဉ်သူတို့ကပစ်ချလိုက်တဲ့ဆိုတဲ့ IS Islamic အဖွဲ့ရဲ့ညင်ညာချက်ကိုလည်း Egypt နဲ့ရုရှားအစိုးရတို့ကသိအလေးပေးခဲ့ခြင်းမရှိပါဘူး။ရုရှားသမ္မတဗလာဒီမီပူတင်ကလည်းလေရင်ပြတ်ကျမှုကိုအသေးစိတ်စုံစမ်းဖို့တောင်းဆိုထားပါတယ်။
ရှောင်းတခင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတည်ငြိမ်မှုလိုလားတဲ့တူရကီနိုင်ငံကပြည်သူတွေရဲ့ဆန္ဒမဲပေးပြီးတော့ရွေးချယ်တင်မြှောက်ခဲ့တဲ့သူ့ရဲ့ Justice and Development Party ကိုကမ္ဘာကလီဇာအတိမတ်ပြုကြဖို့အတွက်တူရကီသမ္မတရာစစ်တိုင်ယစ်အဒူကန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Mr. Erdogan ကပလီဝေကျောင်းတစ်ခုမှာဝတ်ပြုခဲ့ပြီးသူ့ရဲ့မိဘတွေရဲ့တင်းချိုင်းကူမှာတောရောက်ဂါရဝပြုခဲ့ပြီးတဲ့နောက်ကမ္ဘာအနှံ့ကသူ့ရဲ့ပါတီကိုလေးစားအတိအမှတ်ပြုကြဖို့ပြောဆိုလိုက်တာဖြစ်ပါတယ်။အခုချိန်ထိတော့ကမ္ဘာကြီးရဲ့အတိအမှတ်ပြုတာကိုသူ့အနေနဲ့မတွေ့ရသေးဘူးလို့သူကပြောပါတယ်။ Mr. Erdogan ရဲ့အခုလိုပြောဆိုချက်ဟာအစိုးရအနေနဲ့ဝေဖန်တိုက်ခိုက်သူတွေအပေါ်နှိမ်နင်းနေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံမီဒီယာတွေရဲ့ဝေဖန်ရေးသားနေမှုတွေအပေါ်ရည်ရွယ်ပြီးတော့ပြောဆိုတာလို့ယူဆရပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတော့မဲပေးမှုအပေါ်မီဒီယာတွေရဲ့တင်ပြမှုကိုထိန်းချုပ်ထားတာအစိုးရရဲ့အတိုက်ခံမီဒီယာတွေကိုပိတ်ပင်ထားတာသတင်းသမားတွေကိုအကြမ်းဖက်သမားတွေအပေါ်ထောက်ခံတယ်ဆိုပြီးတော့ယာစွေးမှုတက်တာ Mr. Erdogan အပေါ်အတရေဖြတ်မှုစတာတွေနဲ့စစ်ဆေးနေတဲ့ဖြစ်ရပ်တွေပေါ်ရှုံချပစ်တင်နေပါတယ်။သမရဘရက်အိုဘားမားရဲ့အစိုးရအနေနဲ့တူရကီနိုင်ငံအတွင်းစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာဆူယုံခွင့်စတာတွေပေါ်စိုးရိမ်မှုတွေတိုးများနေရကြောင်းလည်းအင်ပီရိုပြောခွင့်ရသူဂျော့ဂျ်အာနက်စ်ကပြောဆိုလိုက်ပါတယ်
။ကဇက်စတန်နိုင်ငံအနေနဲ့နျူကလ িয়ার မပြန့်ပွားရေးနဲ့အာရစ်အစ္စလာမစ်စစ်တွေးကြော်တွေတက်ခတ်ရေးလုပ်ငန်းတွေမှာထောက်ခံဆောင်ရွက်ပေးနေတဲ့အတွက်အမေရိကန်ပြည်ထောင်စုကကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကဇက်စတန်သမ္မတနူရ်ဆူလ်တန်နာဇာဘိုင်ယက်ဖ်ကိုတနင်္လာနေ့ကပြောကြားလိုက်ပါတယ်။လောင်စာဆွမ်းအင်ချမ်းသာကြွယ်ဝတဲ့ဗဟိုအာရှအတွင်းကအရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံ၄နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုအကြစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေတိုးမြှင့်ဆောင်ရွက်နိုင်ရေးခီးစဉ်ရဲ့ဒစိမ့်ဒေသအဖြစ်နဲ့အဲ့ဒီဒေသကိုတွားရောက်နေတဲ့ဝန်ကြီးကယ်ရီက ခဇက်နိုင်ငံမျိုးတော်အက်စတာနာမှာရောက်ရှိနေစဉ်အဲ့ဒီလိုပြောကြားလိုက်တာပါ။လွန်ခဲ့တဲ့တနေ့လောက်ကယူကရိန်းနိုင်ငံကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသိမ်းပိတ်လိုက်ပြီးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲစီးရီးယားသမ္မတဘာရှားအယ်အာဆာအပေါ်တိဆာခန်နဲ့တပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့သဘုံအဖွဲ့တွေကိုရုရှားကလေလေကျောင်းစစ်ဆင်ရေးပြစ်လုံနေတဲ့အချိန်မှာပဲဝန်ကြီးကယ်ရီဟာအဲ့ဒီဒေသကိုတွားရောက်တာလည်းဖြစ်ပါတယ်။ဒီဒေတာအတွင်းကနိုင်ငံတွေနဲ့စီးပွားရေးလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပုံမပူပေါင်းဆောင်ရွက်နိုင်ရေးမျှော်လင့်ထားတဲ့ဝန်ကြီးကယ်ရီဟာခဇက်နိုင်ငံသားဝန်ကြီးအာလန်အစ်ဒရစ်ဆိုဗဲနဲ့လည်းတွေ့ဆုံခဲ့ပါတယ်
။အမေရိကန်ကစီးရီးယားနိုင်ငံကိုဆီလွတ်ထားတဲ့အထူးစစ်ဆင်ရေးတပ်ဖွဲ့တွေဟာစီးနှင်းမှုတွေစစ်ဆင်တိုက်ခတ်မှုတွေမှာမပါဝင်ဘူးလို့သမ္မတအင်ဂျူရောကပြောဆိုလိုက်ပါတယ်။အဲ့ဒီလိုဆီလွတ်လိုက်တဲ့တပ်ဖွဲ့တွေဟာစီးရီးယားနိုင်ငံအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေမှာပါဝင်မှာမဟုတ်ဘူးလို့အင်ဘူရောရဲ့ဒုတိယအမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်က Defense One ကာကွယ်ရေးအမှတ်၁ထိပ်သီးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီတပ်ဖွဲ့ဝင်တွေဟာ ISIL အစွန်းရောက်တွေလက်ကနေနေမြေတွေပြန်ပြီးတော့တိမ့်ပိုက်နိုင်မှုအတွက်ရှေ့တန်းမှာတိုက်ခိုက်နေကြသူတွေအတွက်ပုံမူအားကောင်းအောင်ထိရောက်အောင်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်လို့ Mr. Ross ကပြောဆိုပါတယ်။ဒါပေမဲ့အမေရိကန်တပ်ဖွဲ့တွေဟာရန်သူနဲ့လည်းရင်ဆိုင်တွေ့နိုင်တဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတမရဘရက်အိုဘားမားကစီးရီးယားနိုင်ငံအတွင်းမှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခတ်နေကြတဲ့ဒေသခံတိုက်ခိုက်ရေးသမားတွေနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတိုက်ခိုက်ရေးတွေကိုကူညီထောက်ပံ့ပေးစေဖို့အတွက်အထူးစစ်ဆေးရေးတပ်ဖွဲ့ဝင်90ဆီလွတ်ဖို့အတည်ပြုခဲ့ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ไลโดมีตา40กิโลเฮิรตซ์4433ญาไลโดมีตา48กิโลเฮิรตซ์6785เนี่ยดุติยานายวะมาไลแลมีตา190กิโลเฮิรตซ์7905รูก็นี่ทุ่งเล่นไปนี่บาระရှင
်ตัวอเมริกันตางะตะเรนี่ကိုဆက်လက်ကြီးညာပေးနေတာပါခနဲ့လက်ရှိ sorry อาราเบียနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသား25000ကျော်တဲ့ကတဝက်ဖြစ်တဲ့35,000ကျော်ကိုဆော်ဒီအစိုးရကဒုက္ခသည်တွေအဖြစ်လင်းနေကြနေထိုင်ခွင့်ပြုမဲ့ခွင့်ပြုချက်ထုတ်ပေးလိုက်ပြီးဖြစ်တဲ့အတွက်အဲ့ဒီလူတွေရဲ့နေထိုင်ခွင့်အခြေအနေကိုအတိအကျသတ်မှတ်ပေးလိုက်ရရောက်ပါတယ်။အဲ့ဒီနေထိုင်ခွင့်ပါမစ်တွေကိုမက်ခါမြို့နိုင်ငံကူးလက်မှတ်ဌာနကထုတ်ပေးလိုက်တာဖြစ်ပြီးဒုက္ခသည်တွေရဲ့ကိစ္စကိုလည်းဆက်လက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအတွက်တရားဝင်နေထိုင်ခွင့်ကိုဆော်ဒီအစိုးရကလွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကစတင်ဆောင်ရွက်လာခဲ့တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဒါပထမဆုံးအကြိမ်ဖြစ်တဲ့အတွက်ကုလသမဂ္ဂက sorry အစိုးရရဲ့ဆောင်ရွက်မှုကိုကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့လူမျိုးဘာသာနဲ့ပြောဆိုတဲ့ဘာသာစကားမရွေးအခမဲ့နေထိုင်ခွင့်ပါမစ်ထုတ်ပေးခဲ့ခြင်းဖြစ်တယ်လို့ sorry အစိုးရကပြောပါတယ်နေထိုင်ခွင့်ပါမစ်ရှိသူတွေအနေနဲ့အခမဲ့ကျန်းမာရေးဆောင်ရွက်မှုအခမဲ့ပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်တွေပါရရှိကြမှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေနေထိုင်ခွင့်ပါမစ်ထုတ်ပေးရေး sorry အစိုးရရဲ့ဆောင်ရွက်ချက်တွေကိုသိရှိခွင့်ရအောင်ယူအန်အစီအရကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကိုယ်စားလှယ်တွေမကြသေးခင်ကဆော်ဒီအာရေဗျနိုင်ငံကိုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကမြေဖို့တိစောက်ထားတဲ့ကျွန်းတွေရဲ့အနီးအငင်းပွားစရာဖြစ်နေတဲ့ပင်လယ်ပြင်အတွင်းအော်စတြေးလျနိုင်ငံကတရုတ်နဲ့အတူစစ်ရေးလေ့ကျင့်မှုစတင်ပြုလုပ်လိုက်ပါတယ်။တကယ့်ကြီးစံတွေအသုံးပြုပြီးတော့လေ့ကျင့်တဲ့အဲ့ဒီစစ်ရေးလေ့ကျင့်မှုကိုစီစဉ်ထားတာကြာပြီဖြစ်ပေမဲ့တရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းကျွန်းတွေတိစောက်ပြီးတော့နယ်မြေပိုင်ဆိုင်မှုကြီးညာပြီးတန်တမာရေးရတင်းမာမှုတွေရှိနေချိန်မှာအခုလိုပြုတ်လိုက်တာလည်းဖြစ်ပါတယ်။တနင်္လာနေ့မှာစတင်ပြုတ်လုခဲ့တဲ့စီရေးလေ့ကျင့်မှုမှာဩစတြေးလျတော်ဝင်ရေတပ်ဟာတရုတ်တပ်ဖွဲ့ဝင်တွေနဲ့အတူအငင်းပွားစရာဖြစ်နေတဲ့ရေပိုင်နဲ့အနီးမှာပြုတ်လုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်တော်စုကသူ့ရဲ့စစ်တင်မော်တစီအဲ့ဒီနေရာမှာဖြတ်တန်းခုံမောင်းစီခဲ့တာဟာလွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်အရလုဆောင်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။
တရုတ်နိုင်ငံမှာအသစ်ပြတ်ထားမဲ့တရင်တောင်ကလေးတစ်ယောက်နှုန်းဥပဒေစတင်အာဏာမသိရောက်ခင်လက်ရှိတရင်တောင်ကလေးတစ်ယောက်နှုန်းမူဝါဒဟာဆက်လက်တည်ရှိနေမယ်လို့တရုတ်နိုင်ငံရဲ့မိသားစုစီမံကိန်းဆိုင်ရာထိပ်တန်းအာဏာပိုင်အဖွဲ့ကပြောကြားလိုက်ပါတယ်။အခုလိုကြမ်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်ရဲ့အဲ့ဒီကြေညာချက်ဟာလက်ရှိကိုယ်ဝန်ဆောင်ထားသူတွေအနေနဲ့ဒုတိယမြောက်ရင်သေးငယ်မွေးဖွားရင်အပြစ်ပေးအရေးယူခံရမှာမဟုတ်ဘူးလို့ခုနပြည်နယ်အရာရှိတွေကဒေသခံသတင်းစာတစ်ခုကိုပြောကြားလိုက်တာနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။တရုတ်အစိုးရရဲ့မူဝါဒပြောင်းလဲမှုနဲ့ပတ်သက်လို့မလာမကျင်းပမဲ့ထိတ်တန့်ဥပဒေပြုအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံမှာပြင်ဆင်ရေးဆွဲပြီးမှအတည်ပြုမှာဖြစ်တဲ့အကြောင်းအစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာအလုပ်လုပ်နိုင်သူဥယျာဉ်လျော့နေလာနေတာ၊ကြားမှလူဥယျာဉ်မညီမမျှဖြစ်ပေါ်နေတာနဲ့တက်ကြီးရွယ်အိုအရေးအတွက်အများပြလာနေတာတွေကြောင့်35နှစ်ကြာပြတ်ထန်းခဲ့တဲ့တအင်းတောင်ကလေးတယောက်ပဲယူခွင့်ရတဲ့မူဝါဒကိုပြောင်းလိုက်ပြီဖြစ်ကြောင်းတရုတ်ကွန်မြူနစ်ပါတီရဲ့အရေးပါတဲ့စီအိုဝဲအပြီးပြီးခဲ့တဲ့သတင်းပတ်အတွင်းကြေညာခဲ့တာပါ။နိုင် 2050ခုနှစ်ကြာရင်တရုတ်နိုင်ငံမှာအသက်60ကျော်လူဦးရေဟာ35ရာခိုင်နှုန်းအထိရှိလာမယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားတဲ့အတွက်ကမ္ဘာမှာအသက်အရွယ်ကြီးခြင်းနဲ့သူအရေးအတွက်ကြောင့်အရေးအတွက်များပြားမှုကြောင့်အဆိုးဝါးဆုံးထိခိုက်နစ်နာစေမဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံလည်းပါဝင်တယ်လို့ဆိုပါတယ
်။မြောက်ကိုရီးယားနိုင်ငံကနိုင်ငံသားသုံးငွေမှရရှိဖို့အတွက်သူ့ရဲ့နိုင်ငံသားတွေကိုပြင်ထန်တဲ့အခြေအနေတွေအောက်မှာအလုတ်စေခိုင်းနေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးရဲ့အစီရင်ခံစာကိုမြောက်ကိုရီးယားနိုင်ငံကပယ်ချလိုက်ပြီးတော့ဒါဟာအဆင်မရှိတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဒီကြေညာချက်ကိုနိုင်ငံပိုင်ကိုရီးယား Central News Agency ကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးဆက်မွေးတို့ကြေညာပေးခဲ့တာပါအခုတော့ဆက်သွယ်မြင်းမြန်းချက်တွေနဲ့သတင်းဆောင်မတွေကိုတလက်တင်ပြပေးပါမယ်ဒီမိုကရေစီစနစ်နဲ့ညီကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေဟာအရေးပါဆုံးဖြစ်တဲ့အတွေ့မြန်မာနိုင်ငံမှာနှွေမာလာ၈ရက်နေ့ကျင်းပမဲ့သမိုင်းဝင်ရွေးကောက်ပွဲမှာတိုင်းပြည်ကိုဘယ်သူခေါင်းဆောင်တင်လဲဆိုတာကိုမြန်မာပြည်သူတွေအနေနဲ့မဲပေးရွေးချယ်ကြဖို့အမေရိကန်သမ္မတကြီးဒီကမှာရှင်အမေရိကန်သံအမကြီးဒက်ရစ်မစ်ရှော့ကတိုက်တွန်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီရေးပါတဲ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံသားတွေကိုအတနိုင်ဆုံးကူညီပံ့ပိုးပေးနေတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်အမေရိကန်အစိုးရကနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတဆင့်ရွေးကောက်ပွဲဆိုင်ရာကူညီပံ့ပိုးမှုတွေကိုပေးနေကြတာပါ။အခုလဲရွေးကောက်ပွဲကျင်းပဖို့သတင်းပတ်တစ်ပတ်တောင်မလိုတော့တဲ့အချိန်မှာဒီရွေးကောက်ပွဲဟာမြန်မာသမိုင်းမှာအရေးပါတဲ့ရွေးကောက်ပွဲဖြစ်ကြောင်းတိုင်းပြည်ကိုဘယ်သူကဥဆောင်မလဲဆိုတာကိုရွေးချယ်ကြရမှာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာအရေးအပါဆုံးဖြစ်တဲ့မဲဆန္ဒရှင်ပြည်သူပြည်သားတွေအနေနဲ့မဲပေးကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒက်ရစ်မစ်ရှော့က Skynet ရုပ်သံအစီအစဉ်ကတစ်ဆင့်တိုက်တွန်းပြောကြားလိုက်တာပါ
The selection is not about us. It is about you. The people of this country who will have an opportunity to express your voice.
ဒီရွေးကောက်ပွဲဟာကျွန်တော်တို့အတွက်မဟုတ်ပါဘူး။မြန်မာနိုင်ငံသားတွေရဲ့ရွေးကောက်ပွဲဖြစ်ပါတယ်။လာမယ့်၅နှစ်အတွင်းတိုင်းပြည်ကိုဘယ်သူကဦးဆောင်စေချင်တယ်လဲဆိုတာကိုတိုင်းသူပြည်သားတွေအနေနဲ့မဲပေးရွေးချယ်ခွင့်ရကြမှာဖြစ်ပါတယ်။ဒါဟာမြန်မာသမိုင်းမှာအင်မတန်အရေးကြီးတဲ့အခါသမယဖြစ်ပါတယ
်။ဒီမိုကရေစီစနစ်မှာအရေးအပါဆုံးပုဂ္ဂိုလ်ဟာသမရမဟုတ်တလို့နိုင်ငံရေးသမားတွေလည်းမဟုတ်တဲ့အကြောင်းဒီမိုကရေစီစနစ်မှာအရေးအပါဆုံးကတိုင်းသူပြည်သားတွေသာဖြစ်တဲ့အကြောင်းသမရဘာရကိုဘားမှာမြန်မာနိုင်ငံကို2012ခုနှစ်နိုဝင်ဘာလအတွင်းလာသွားတော့ကဒီမိုကရေစီစနစ်မှာအရေးအပါဆုံးကဘာလို့လဲဆိုတာနဲ့ပတ်သက်လို့ပြောကြားသွားတာကိုတာမာကြီးဒါရက်မစ်ရှဲကပြန်လည်ကိုးကားပြောဆိုသွားပါတယ်။ဒါကြောင့်အခုမြန်မာနိုင်ငံသားတွေအနေနဲ့အဲ့ဒီအခွင့်အရေးအတိုင်းကိုတိုင်းပြည်ကိုဘယ်သူဦးဆောင်မလဲဆိုတာကိုမဲပေးရွေးချယ်ခွင့်ရကြတော့မယ်လို့တာမာကြီးဒါရက်မစ်ရှဲကဆက်ပြောပါတယ်
။ Right now, the citizens, the people of this country have an opportunity to speak about who will lead them. And I'm talking about everyone.
ကိုကိုဘယ်သူဦးဆောင်စေချင်တယ်လဲဆိုတာနဲ့ပတ်သက်လို့ဒီနိုင်ငံကတိုင်းသူပြည်သားတွေအနေနဲ့ရွေးချယ်ခွင့်ရကြတော့မှာပါကိုးကွယ်ရာလူမျိုးဘာသာမျိုးနွယ်စုမရွေးလူတူးချင်းတယောက်ချင်းစီအနေနဲ့ကိုကိုဘယ်သူကဦးဆောင်မှုပေးစေချင်တယ်လဲဆိုတာကိုရွေးကောက်ပွဲနေ့မှာတန်းတူအခွင့်အရေးရှိပြီးမဲပေးခွင့်ရဖို့ကျွန်တော်တို့ဆိုလိုတာဖြစ်ပါတယ်ဒါဟာအင်မတန်အရေးကြီးတဲ့အချက်ပါအ
မေရိကန်ပြည်ထောင်စုကရွေးကောက်ပွဲနဲ့ပတ်သက်လို့ကူညီပံ့ပိုးပေးနေတာတွေနဲ့ပတ်သက်လို့လည်းတာမာကြီးဒါရက်မစ်ရှက်ကအခုလိုဆက်ပြောပါတယ်
The United States will be supporting this process. We already have been supporting the process. We have provided assistance to political parties as
ဒီရွေးကောက်ပွဲဖြစ်စဉ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီထောက်ပံ့ပေးသွားမှာပါကျွန်တော်တို့အနေနဲ့အကူအညီလည်းပေးနေပြီဖြစ်ပါတယ်ရွေးကောက်ပွဲနေ့ကျရင်မဲယုံတွေမှာစောင့်ကြည့်နိုင်အောင်နိုင်ငံရေးပါတီတွေကိုကျွန်တော်တို့အကူအညီပေးခဲ့ပြီဖြစ်ပါတယ်ရွေးကောက်ပွဲနေ့မှာစောင့်ကြည့်နိုင်ဖို့အတွက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့တင်နန်းတွေပို့ချပေးထားပါတယ်ရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တာတွေကိုနိုင်ငံတကာကစောင့်ကြည့်သူတွေလေ့လာစောင့်ကြည့်မှုကိုလည်းကျွန်တော်တို့ကူညီအားပေးနေပါတယ
်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမယ်ဆိုတဲ့အချက်ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ဝင်စားမှုမရှိပေမဲ့ရွေးကောက်ပွဲရလဟာမဲဆန္ဒရှင်တွေရဲ့သဘောထားကိုထင်ရှားတဲ့ဆိုတဲ့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရှိတာကိုအမေရိကန်ပြည်ထောင်စုအနေနဲ့လိုလားကြောင့်တာမာကြီးဒက်ရက်မစ်ရှဲကပြောပါတယ်။ဒါကြောင့်လဲဒီရွေးကောက်ပွဲဟာမဲပေးပြုံနဲ့ပြီးဆုံးသွားတာမဟုတ်ဘဲနောက်လုတ်စရာတွေအများကြီးကြံပါသေးတယ်လို့ဆိုပါတယ်။ဒီဖြစ်စဉ်တစ်ခုလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကဆောင့်ကြည့်နေမှာဖြစ်တယ်လို့ပံ့ပိုးကူညီပေးသွားမယ်လို့လဲတာမာကြီးဒက်ရက်မစ်ရှဲကပြောကြားသွားပါတယ်။ တချိန်ထဲမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းမကြခင်ကျင်းပတော့မဲ့အထူးရွေးကောက်ပွဲအတွင်းဘာသာရေးလူမျိုးရေးအရာမုန်တိမှုတွေဖြစ်ပေါ်စေမဲ့အသုံးအနှုန်းတွေကိုရှောင်ကျဉ်ကြဖို့နိုဝင်ဘာလ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကနိုဝင်ဘာလ၂ရက်နေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နိုင်စင်သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားသွားပါတယ
် With the approaching elections on November 8th the Secretary General urged all concerned in Myanmar to eschew any
မနက်ကမှရွေးကောက်ပွဲကျင်းပဖို့တဖြည်းဖြည်းနီးကပ်လာတာနဲ့အမျှလူမှုအတိုင်းအဝန်းတွေကြားမပြေမလည်ဖြစ်စေမဲ့အမုန်းစကားပြောဆိုမှုတွေဆက်လုပ်လာနေတာနဲ့လူအများစုအတိုင်းအဝန်းကြားကအစိုးရတွေကဘာသာရေးကိုနိုင်ငံရေးရွေးချက်နဲ့အတုံးချနေတာတွေတွေ့နေရတာမို့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအတွက်အထူးစိုးရိမ်မိပါတယ်
ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုနိုဝင်ဘာလ6ရက်နေ့နောက်ဆုံးထားပြုလုပ်ကြရမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့အမည်စင်းတွေကိုထုတ်ပြန်နေတာမှာတတိယအကြိမ်နဲ့အပြည့်အစုံမဲစင်းဆိုပြီးတနင်္လာနေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မဲစင်းမှန်မှန်မှန်စစ်ဆေးဖို့ပိုခက်သွားစေတယ်လို့အတိုက်ခံပါတီတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်တင်ပြသွားတာပါဆက်လက်ပြီးတော့ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာမဲစင်းနဲ့လူပိုအမည်စင်းတွေပါနေစေဖြစ်တာကြောင့်မဲဖုံးပွားပြီးမဲမတမာမှုတွေဖြစ်မှာကိုစိုးရိမ်မိကြောင်း NLD ပါတီကပြောပါတယ်။ဒါ့အပြင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်မဲယုံမှာစောင့်ကြည့်ပေးမဲ့မဲယုံကိုယ်စားလှယ်အရေးအတွက်ကိုတချို့မြို့နယ်တွေမှာကန့်တက်နေတာကလည်းတန်တရာဝင်စရာဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
။ရွေးကောက်ပွဲကျင်းပဖို့တပတ်တောင်မလိုတော့တဲ့အချိန်မှာမဲစင်းနဲ့လူဘိုအမည်စင်းတွေပါနေစေဖြစ်ပါတယ်။ပြင်းနေတဲ့တိုင်းတချို့မှာ20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလူပိုမဲစင်းတွေဖြစ်နေပေမဲ့ရွေးကောက်ပွဲကော်မရှင်ကအခုချိန်ထိပြန်လည်စီစစ်လှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်အခုကျွန်တော်တို့ရန်ကုန်မှာမန္တလေးမှာတွေ့တာကစိုးမြူနေတယ်မှာမြို့နယ်မှာတကယ်နေတဲ့လူရဲ့လူကြီးတဲ့20ရာခိုင်နှုန်းစိုးနေမှာ40ရာလို့ပူနေတယ်အဲ့ဒါကိုကျွန်တော်ပြီးရတဲ့ဘက်ကဟိုဒီရောရွေးကောက်ပွဲကော်မရှင်မှာကျွန်တော်ပြောတော့သူတို့ရှိကဝန်ခံနေပါလေဆိုရင်အဲ့ဒီပုံကိုယ်ဒီဟာပုံနေပါတယ်ပုံနေဥစားကအဲ့မှာအဲ့ဒီလိစားမှာအရင်ကနေသွားတဲ့လူတွေဆိုပြီးသူတို့ပြောတယ်ဒါပေမဲ့အဲ့လူတွေဘယ်မှာနေနေဘယ်မှာရောက်နေဆိုတာသူတို့ကမပြောဘူးဆိုတော့ဒီမိစ္ဆာမှာဒီလူမနေပါဘူးဆိုတာဒီသားသူကလည်းပြောတယ်ရက်ွက်ကောင်စီကလည်းပြောတယ်အဲ့ဒါကိုပြောတဲ့ကောင်မင်းလုံးပေးဘူးဘဝလည်းလုံးပေးဖို့မပြောဘူးရှင်းနေပြန်ပြေးပြေးသူတို့မပြောဘူးဒီတိုင်းပဲထားနေ
မဲစင်းနဲ့လူပိုနာမည်တွေရှိနေတာကြောင့်မဲမသမာမှုတွေဖြစ်လာမှာကိုစိုးရိမ်မိကြောင်းဦးဝင်းထင်ကပြောပါတယ်
ခုမဲပေးမလက်မှတ်တွေထုတ်ပေးနေပြီ။မဲပေးလို့လက်မှတ်ကမဲစင်းမှာပါတဲ့လူတွေတိုင်းထုတ်ပေးမှာ။ဆိုရင်ပုံတွေလူတွေအတွက်မဲစင်းလည်းထုတ်ပေးမှာပဲ။အဲ့လိုဖြစ်နေဆိုတော့ကျွန်တော်တို့ကမဲစင်းအပူတွေဟာမဲအပူတွေဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆတယ်။တခြားသူတို့ပါတီပေါ့ဗျာနာမည်တော့မပြောတော့ပါဘူး။တခြားသူတို့ပြီးချင်းတဲ့ပါတီကိုပေးမဲ့မဲတွေဖြစ်ဖို့များတယ်လို့ကျွန်တော်သုံးသပ်မိတာ
။ရွေးကောက်ပွဲနေ့ကျရင်လွှတ်တော်ကိုယ်စားလှယ်လောင်းတဦးအတွက်မဲယုံမှာစောင့်ကြည့်မဲ့မဲယုံကိုယ်စားလှယ်နှစ်ဦးစီထားခွင့်ရပြီးပါတီတစ်ခုအတွက်ဆိုရင်မဲယုံကိုယ်စားလှယ်၈ဦးအထိထားခွင့်ရထားပေမဲ့အခုတော့ရန်ကုန်တိုင်းမြို့နယ်တချို့မှာမဲယုံကိုယ်စားလှယ်၂ဦးတည်းသာစောင့်ကြည့်ခွင့်ရတော့မယ်ဆိုတဲ့ကိစ္စဟာရွေးကောက်ပွဲအတွက်တန်တရာဝင်စရာဖြစ်လာကြောင်းဦးဝင်းထိန်ကထောက်ပြပါတယ
်။မဲယုံစောင့်နဲ့ပတ်သက်လို့အခုကျွန်တော်ရန်ကုန်မှာတော်တော်စကားချေတင်ပြောနေရတယ်။ဥပဒေအရဆိုလို့ရှိရင်ကိုယ်စားလှယ်လောင်းတစ်ယောက်ဟာမဲယုံမှာထားဖို့အတွက်၂ယောက်ထားခွင့်ရှိတယ်။အဲ့တော့ကျွန်တော်တို့မြို့နယ်ဆိုရင်ကျွန်တော်တို့မြို့သားပြည်သူတန်ကြီးသားကြီးဆိုအလုံး၄ယောက်ရှိတယ်။ဒါဆိုရှိရထားခွင့်ရှိ။အဲ့ဒါကိုကျွန်တော်တို့ချင်းချင်းမှကြီးလိုက်တဲ့ခါကျတော့ရှိရဆိုတော့တိတ်တော့များတယ်။နောက်တစ်ခုကမဲယုံကကျင်းတော့ဆန့်ကျင်မှလည်းဆန့်မယ်။အဲ့တော့အနည်းဆုံး၃ယောက်နဲ့၄ယောက်ထားရင်လုံလောက်ပြီ။အဲ့လိုဆုံးဖြတ်ပြီးတော့ကျွန်တော်၃ယောက်နဲ့၄ယောက်ထားဖို့ဆိုဆုံးဖြတ်ရမှာ။အခုရန်ကုန်တိုင်းတချို့မြို့နယ်တွေမှာနေ့ရက်ပဲထားခွင့်ပြုမယ်။အဲ့ဒီ၄ယောက်တော့မဲယုံနဲ့မှ၁ယောက်အပြင်မှ၁ယောက်။ဒါကဥပဒေနဲ့မညီတဲ့အားတွေသူလုံနေတာ။မဲယုံဆောင်ထားတဲ့ရည်ရွယ်ချက်ကမဲပေးအားပုံမှန်ဟုတ်မဟုတ်ရဲ၊တရားဝင်ဟုတ်မဟုတ်ရဲ၊မတမာရာတွေကာဝယ်နိုင်မှုထားတာ။ဒီလူတွေမဲစင်းပြည်ထခိုင်နေကြတယ်ကျွန်တော်ဘယ်လိုချက်လို့လို့ကြားမလဲအကုန်လုံးကသူတို့ရှင်တို့လုပ်သွားမှာ
အခုဆိုရင်ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်တွေမှာငွေမူလအယောင်နဲ့လွဲနေတာကြောင့်ဒီအချက်ဟာမဲပေးမဲ့ပြည်သူတွေကိုထင်းအောင်ထင်းမားလွဲမှားစေနိုင်တယ်လို့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကထောက်ပြပါတယ
်နောက်တစ်ခုကပြဿနာတက်နေတာတခုရှိတယ်ဒီကျွန်တော်တို့ပါတီရဲ့လူကအနီရောင်ရဲ့ခွတောင်းရဲ့ကျဲဖြူရဲ့အခုကအဲ့ဒီမဲစင်းနေမူနာမှာရတဲ့ခါမှာအနီရောင်ရဲ့ခွတောင်းရဲ့ကျေပြီမို့တော့ကျေဝါတွေဖြစ်နေတယ်။ဒါကြောင့်လို့သူတို့အင်ဒိုနီးရှားမှာလည်းစက်ကူရအဝါရောင်နေ။အဲ့တော့အဲ့ဒီမှာ blank ပုံလိုက်တဲ့ခါကျတော့စက်ကူအဖြူအောင်မို့တော့လည်းအဝါရောင်နေဖြစ်နေတယ်။ကျေပြီမို့တော့ကျေဝါတွေဖြစ်နေတယ်။အဲ့ဒါကတော်တော်ကိုရှုပ်ရှုပ်ဖြစ်ဖြစ်မြဲလို့ဆိုတာ။ဒီမှာတော်တူတောင်းတာတွေရှိရဲ့ဒီတိုင်းတာတွေရှိရဲ့သူတို့က ခွတောင်းကျေပြူခွတောင်းကျေပြူအဲ့ဒါတင်ထားပြီလားခွတောင်းကျေပြူခွတောင်းကျေပြူရှုပ်ခဲကုန်မှာပေါ့မဲဆန္ဒရှင်တွေအထူးသဖြင့်တော်လီတော်သားတွေကပြည်လာတတ်မှာပေါ့
ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ2ရက်နေ့မှာတတိယအကြိမ်အပြီးသတ်မဲစင်းထုတ်ပြန်ခဲ့ပေမဲ့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စင်းကိုခွဲခြားကတ်တာကြောင့်စည်းစစ်ဖို့ပို့ပြီးခက်သွားစီတယ်လို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
မဲဆင်းတဲ့လူပိုအမည်စင်းတွေပါနေစေဖြစ်တာကြောင့်မဲမတမာမှုတွေဖြစ်လာမှာကို NLD ပါတီဘက်ကစိုးရိမ်မှုရှိတဲ့အကြောင်းကိုကိုညာဝဲအောင်ကတင်ပြပေးသွားတာပါဆက်လက်ပြီးတော့နိုင်မာလာ၈ရက်နဲ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်ပြီးသက်မဲဆန္ဒရှင်စင်းတွေကိုမနေ့ကထုတ်ပြန်ပါတယ်အခုမဲဆင်းထုတ်ပြန်ဒါမှလည်းမဲယုံတစ်ခုချင်းစီမှာမဲပေးခွင့်ရှိသူစီရင်တွေကိုတီးကြားကတ်ထားကြင်ညာတာကြောင့်အမားအမှန်စစ်ဆေးဖို့ပိုးပြီးခက်သွားပါတယ်မဲဆန္ဒရှင်စီရင်တွေမှန်ကန်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ချက်တွေဟာမဲဆန္ဒရှင်တွေအတွက်ပိုးပြီးရှုပ်ထွေးလာစေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နောက်ဆုံးမဲဆန္ဒရှင်စီရင်ကတော့မဲယုံတစ်ခုချင်းစီမှာမဲပေးခွင့်ရှိသူတွေကိုတီးတံခွဲထုတ်ကတ်ထားကြီးညာလိုက်တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအကြိမ်မဲဆန္ဒရှင်စီရင်တွေကိုတော့အင်းနောက်စုဆရာကိုအခြေခံပြီးတော့ထုတ်ပြန်ခဲ့တာပါဒုတိယအကြိမ်မှာတော့အခေအားစင်အလိုက်ပြင်ဆင်ထုတ်ပြန်ပါတယ်အခုအပြီးသက်ထုတ်ပြန်လာမှာတော့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စီရင်တွေကိုခွဲပြီးကတ်ထားတာကြောင့်စီစစ်ဖို့ပို့ပြီးတော့ခက်ခဲသွားစီတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောခွင့်ရတဦးဖြစ်သူဦးထွန်းထွန်းဟိန်ကပြောပါတယ
်ဒီဥစ္စာကကျွန်တော်တို့ကလောကကိုင်းကကတော်တော်အခက်ခဲရှိတယ်ပေါ့ကျွန်တော်တို့မမိုးတစ်ခုရဲ့ဆိုတော့ဒီမိုးတွေမှာဘယ်နေရာမှားနေတယ်ကြည့်လိုက်ပြီးတော့မှားနေနေအောင်ကျွန်တော်ပြင်ပေးပါလို့ပြောရင်နောက်ကပြန်ထုတ်လာတဲ့အခါဒီမိုးတွေဘာလို့ပြောရင်ကျွန်တော်တို့ကဒါပြင်ပေးတယ်မပြင်ပေးဘူးဆိုကျွန်တော်တို့ကစစ်ဆေးလို့ရတာပေါ့စစ်စစ်လို့လည်းရတာပေါ့အခုကြားတဲ့ခါကျတော့ကျွန်တော်တို့ထုတ်လာတာပမာတစ်ခါထုတ်တဲ့ပုံစံတစ်မျိုးဒီပြတစ်ခါထုတ်တဲ့ပုံစံတစ်မျိုးအခုနောက်ဆုံးတစ်ခါထုတ်တဲ့ပုံစံကြတော့လေတစ်မျိုးပေါ့နော်ဆိုတော့တစ်ခုနဲ့တစ်ခုနဲ့မတူတော့ဒီဥစ္စာတွေကိုတိုက်ဆိုင်ဆက်ဆီးဖို့ဆိုတာဒါမဖြစ်နိုင်တော့ပဲပေါ့လေသုံးရည်တော့ရှိတာပေါ့ကြီးအဲဘာဖြစ်လို့ဆိုတော့လွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်ဖို့ဆိုတော့ပမာဆုံးအနေနဲ့ဒူတာကမင်းစင်းမှန်ကန်တိကျလို့ဒူတာဘူးကြီးစောင့်ကြည့်တယ်ဆိုတော့စင်းပေါ်မှာကျွန်တော်တို့တရားထိုင်ပြီးတော့မှကျွန်တော်စောင့်ကြည့်လို့ရတာကြီးစောင့်ကြည့်လို့ရတယ်ပြီးတော့စင်းရဲ့ပုံစံပြောင်းသွားတယ်လည်းညာကျွန်တော်စောင့်ကြည့်နိုင်တဲ့အခြေအားတော့အားနည်းသွားတာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲဆင်းတိကျမှန်ကန်မှုရှိစေရေးရည်ရွယ်ချက်နဲ့အထက်ထပ်ပြင်ဆင်ထုတ်ပြန်တဲ့မဲဆင်းကတခါထွက်ပုံစံတစ်မျိုးဖြစ်နေတာကြောင့်မဲဆင်းစစ်ဖို့ပိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့မဲယုံစောင့်ကြည့်သူတွေအတွက်လည်းအခက်တွေ့စေမယ်လို့ဦးထွန်းထွန်းအဟိန်ကပြောပါတယ
်။တို့ကတော့ဒီမဲယုံဒီမှာကျွန်မဲယုံကိုယ်စားလှယ်နဲ့အခုကိုယ်စားလှယ်ဆိုပြီးကျွန်တော်တို့ကခန့်ထားတာပေါ့ဗျာ။ခန့်ထားတဲ့အခါကျတော့ကျွန်တော်တို့မှရှိနေတဲ့ဥစ္စာဥပမာကျွန်တော်နေမြို့လေးဒီမှာဆိုလို့ရှိလို့ရှင်တော့ဒီတယောက်နဲ့တယောက်နဲ့ကတရက်ွက်ထဲမှာဆိုတရက်ွက်တဲ့တကြီးရွာတဲ့ဆိုရင်ကျွန်တော်သိနေတာပေါ့ဗျာအဲ့အဲ့ဒီနေရာမှာဆိုလို့ရှိရင်တော့ကျွန်တော်နည်းနည်းလေးဟိုမတမာဘူးဖြစ်ဖို့နည်းနည်းတော့ခဲခဲနေတာပေါ့ဒါပေမဲ့ရန်ကုန်မြို့မှာကြားတဲ့ခါကျတော့ကျွန်တော်ဘလို့မှဒီရက်ွက်ထဲမှာရှိတဲ့လူလားမရှိတဲ့လူလားမဲပေးခွင့်ရှိတဲ့လူလားမရှိတဲ့လူလားဆိုတာဒါကျွန်တော်တို့ကဘလို့မှမသိနိုင်ပါဘူ
းရွေးကောက်ပွဲကော်မရှင်ရဲ့စီမံစည်းကမ်းတွေနောက်မဲဆန္ဒရှင်စီရင်ထုတ်ပြန်မှုတွေဟာတစတစပို့ပြီးတော့ရှင်းလင်းလွယ်ကူလာရမယ့်အစားပို့ပြီးတော့ရှုပ်ထွေးလာတယ်လို့လဲရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့မြန်မာ Institute for Democracy အဖွဲ့ကကိုအောင်စိုးမင်းကပြောပါတယ
်ကျွန်တော်တို့မြင်လာတာကတော့ပို့ပြီးတော့တဖြည်းဖြည်းရှုပ်ထွေးလာတယ်လို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့လေလောကလုံးကြီးကတဖြည်းဖြည်းများလာတယ်ကြောက်ပြောရလေဥပဒေလေးရမ်းများလို့ရှိရင်အဲ့ဒီဥပဒေကိုကိုယ်ပြန်ချိန်အောင်တို့ဖြစ်တာပဲလေဘောတော်လေးကိုထုတ်တဲ့အခါမှာလေပထမကြိမ်ဒီဆေးလုံးတုံးကတုံးတဲ့နီးစနစ်နဲ့ဒုတိယကြိမ်ထုတ်တဲ့အခါမှာတုံးတဲ့နီးစနစ်ကမတူတော့ပြန်ဘူးဥပမာဆိုရင်ပထမဆုံးကြိမ်မှာဆိုရင်အိမ်လန်သားအရာတန်းစီပြီးထုတ်တယ်မိသားစုတစ်စုကလူကတနေရာထဲမှာတစ်စုကြီးလေးရှိတော့ဘဲကင်းကိုရှားတာလူပဲဒုတိယကြိမ်ထုတ်တဲ့ချိန်ကျတော့ alphabetically order ဖြစ်သွားတဲ့အခါမှာရှားပြရေးခက်ကုန်တော့အော်ဘာလို့ပါချက်ဖြစ်လာလဲဆိုတော့ဒီတယောက်ရဲ့ညံနေကလက်မရမှပါနေတယ်ဆိုတော့အလွယ်ကူမသိနိုင်တော့ခုတတိယအချိန်မှာလည်းဘယ်လိုဖြစ်လာမယ်မှန်းဆိုတော့ကျွန်တော်တို့နောက်ရက်ဒီမှာဆက်လက်ပြီးတော့စောင့်ကြည့်အောင်လဲဖိုင်လေးတွေရှိရပေါ့နော်အဲ့တော့ဘလို့လုံးပုံလုံးကြီးတွေခဏခဏကြောင်းလဲခြင်းဟာသင်ကြည်လာတဲ့အစင်မပြေမှုဟာပြည်သူတို့ကပုံများတယ်လို့ကျွန်တော်တို့မြင်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တနိုင်ငံလုံးမဲပေးခွင့်ရှိသူ
32တန်းကျော်
ရှိတယ်လို့ပြောထားပေမဲ့မြို့နယ်တစ်ခုချင်းစီမှာမဲဆန္ဒရှင်ဥယျာဉ်ဘလောက်ရှိနေတယ်မဲဆင်းကိုဘယ်အတိုင်းတာထိပြင်ဆင်ထားတယ်ဆိုတာတွေကိုတော့အတိအကျထုတ်ပြန်ထားတာမရှိသလိုဒီကနေ့ဆက်သွယ်တဲ့အခါမှာလည်းတယ်လီဖုန်းလက်ခံဖြေးချမဲ့သူမရှိတာတယ်လီဖုန်းပိတ်ထားပါတယ်ဆိုတဲ့တုံ့ပြန်ချက်တွေကိုပဲရရှိခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆန္ဒရှင်စီမှန်ကန်ဖို့30ရာခိုင်နှုန်းပဲတာဝန်ယူမယ်လို့ပြောဆိုထားပြီးလည်းဖြစ်ပါတယ်ရှင
်ဂျင်
င်းပဖို့ရပိုင်းမဲ့လူတော်တွေမြန်မာရွေးကောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်နိုင်ရမယ်ဆိုရင်အာဏာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်လာနိုင်ပါမလားရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့အခြေအနေတည်ငြိမ်မှုအလားအလာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးခြင်းနဲ့ဒေါ်ရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ burmese@voanews.com ဒါမှမဟုတ်တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ပြီးတော့ကြိုတင်ပေးပို့ထားပါ။ဒါရိုက်မပါဝင်နိုင်ဘူးဆိုရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်ဆက်လက်ပြီးနားဆင်ရမှာကတော့ရွေးကောက်ပွဲရလတွေပေါ်မူတည်ပြီးငြိမ်းချမ်းရေးတည်ဆောက်နိုင်မယ့်အလားအလာကိုဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ဌာနချုပ်မှကျင်းပနေတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ညီလာခံမှဆွေးနွေးနေကြပါတယ်။ပန်ဆန်းမြို့က3ရက်ကြာညီလာခံအတွင်းရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့အခြေအနေတွေကိုလည်းဆွေးနွေးကြတာပါ။အပြည့်စုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့မိုင်အင်ဂျင်နိုင်ကပြောပြပေးပါမှာ။
နိုဝင်ဘာလ၁ရက်နေ့ကနေ၃ရက်နေ့အထိ၃ရက်ကြာကျင်းပနေတဲ့ညီလာခံမှာ NCA တနိုင်ငံလုံးအဖြစ်ခက်ရက်စဲရေးဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်၁၂ဖွဲ့အပြင် KNU ကရစ်အမျိုးသားအစည်းအရုံးဒုဥက္ကဋ္ဌနော်စီဖိုရာစင်လည်းတက်ရောက်ဆွေးနွေးနေတာပါနိုဝင်ဘာလ၂ရက်နေ့မှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုညီလာခံကိုတက်ရောက်နေတဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ဗဟိုကော်မတီဝင်ဦးစော်ရော်က VOA ကိုအခုလိုပြောပါတယ
်။ရုပ်ပွဲပေါ်မှာဒီစားချက်သူတို့ချင်းလက်လာမယ့်အစိုးရပေါ်မှာသဘောထားအဲ့ဒါအဲ့ဒါပဲအဓိကအင်ရှင်ဖြစ်တဲ့ဝါဖွဲ့ပြန်နေတော့မှကျူတင်ပြင်းမှထုတ်ပြန်ထားတာရှိတယ်လေ။ရုပ်ပွဲပေါ်မှာဟိုဒီစားချက်ပေါ်သဘောထားပြီပေါ့။ဒီလိုချင်းတက်လာတဲ့အစိုးရရုပ်ပွဲဒီလိုချင်းတက်လာတဲ့အစိုးရနဲ့ဆက်ဆံတဲ့ပုံစံအဲ့တော့အင်ရှင်တီအင်ရှင်ရဲ့သဘောထားအဲ့ဒါနဲ့ကျွန်တော်ကိုပြောတာဟုတ
်ဆွေးနွေးပွဲကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲကိုထောက်ခံဖို့ခက်ခဲနေပေမဲ့ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်စွာကျင်းပပေးဖို့သဘောထားရှိတယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ TNLA အထွေထွေအထူးရေးမှူးဘုံမှုကြီးတာဖုံးကျော်က VOA ကိုပြောပါတယ
်လောလောဆယ်အစည်းအဝေးရကျွန်တော်သုံးသပ်ကြည့်တာတော့အဖွဲ့စည်းတိုင်းကတော့ကျွန်တော်တို့2008ဖွဲ့စည်းပုံလက်မခံတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲပေါ်တော့ကျွန်တော်တို့ကတော့အပြေဝါထောက်ခံတယ်လို့ပြောလို့တော့ခက်တယ်ဒါပေမဲ့ဒီရွေးကောက်ပွဲနေထွက်လာမဲ့အစိုးရကတော့ဘလို့အစိုးရပဲဖြစ်ဖြစ်လက်ရှိအစိုးရပဲဖြစ်ဖြစ် LLD ကတက်လာမဲ့အစိုးရပဲဖြစ်ဖြစ်ကျွန်တော်တို့ပြည်ရင်းငြိမ်းချမ်းရေးရအောင်တော့ကျွန်တော်တို့လည်းဆောင်ရွက်ဖို့လိုတယ်ကျွန်တော်လည်းပူပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတဲ့အမြင်တဘောထားတွေတော့ဒီလိုဆွေးနွေးကြတာရှိပါတယ
်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ခဲ့လို့တက်လာမဲ့အစိုးရဆိုရင်တော့တိုင်းသားအဖွဲ့တွေအနေနဲ့ထောက်ခံမှာဖြစ်တယ်လို့ရွေးကောက်ပွဲပေါ်သဘောထားနဲ့ပတ်သက်ပြီးဦးစော်ရော်ကပြောပါတယ်
ဒီကောပွဲပေါ်မှာတရားမျှတတဲ့ဟိုယူကောပွဲဖြစ်ဖို့ဒါအလုံးပြည်သဘောထားတူရှိပါတယ်တရားမျှတတဲ့ယူကောပွဲဖြစ်ရမယ်ဒီလိုရှိရင်အဲ့လိုတက်လာတဲ့အစိုးရဆိုလို့ရှိရင်ကျွန်တော်တို့ပဲအစိုးရကိုပဲသူကြည့်ဆိုင်သားတွေကတော့သူစုဟိုထောက်ခံသွားမယ်ဆိုတဲ့အပိုင်းအဲ့လိုပဲရှိပါတယ
်မြန်မာနိုင်ငံမှာယူကောပွဲကျင်းပဖို့6ရက်အလိုပြုလုပ်နေတဲ့ဆွေးနွေးပွဲပန်ဆန်းညီလာခံကို UWSA ဝပြည်သွေးစည်းညီညွတ်ရေးတက်မတော်ကကမကဋ္ဌလုပ်ပြီးကျင်းပတာဖြစ်ပါတယ် NCA စာချုပ်လက်မှတ်ရေးထိုးရမှာကိုကံမဟာမိတ်တပ်ဖွဲ့တအောင်းလွတ်မြောက်ရေးတပ်မတော်နဲ့ရခိုင်တပ်မတော်စတဲ့တိုင်းရင်းသားအဖွဲ့အစည်း6ဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံခဲ့တာနဲ့ပတ်သက်လို့ UWSA ကကန့်ကွက်ခဲ့တာပါ။ဒါ့အပြင်အော်တိုဘာလဒုတိယဘက်ကထုတ်ပြန်တဲ့ဝအထူးဒေတာနှစ်ရဲ့မူသဘောထားကြေညာချက်မှာလည်းမြောက်ပိုင်းတိုင်းရင်းသားပဋိပက္ခမှာအနောက်နိုင်ငံတွေရဲ့ပါဝင်ပတ်သက်မှုကိုလက်မခံကြောင်းနဲ့ဒါဟာလည်းတရုတ်နိုင်ငံယူနန်ပြည်နယ်ရဲ့တောင်းဆိုချက်ကိုလိုက်နာတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီအတောအတွင်းမှာပဲတအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့မြန်မာစစ်တပ်တို့တနင်္လာနေ့မှာတိုက်ပွဲတွေဆက်ပြီးဖြစ်နေပြီးနှစ်ဖက်ထိခိုက်ကြဆုံးမှုမရှိဘူးလို့ TNLA ကထုတ်ပြန်ကြေညာထားပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ပါရှင် VOA American သံအင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40နဲ့လိုင်းလမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးကဏ္ဍသုတဆုံးလင်း American တခွင်နဲ့ American ဆိုရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်ဒီကနေ့စီးပွားရေးကဏ္ဍမှာတော့
အရင်နည်းလုံးတမှုတွေတော်တော်များများလာနေလို့မျောလင့်နေတယ်ဒါပေမဲ့တကယ်တမ်းကတော့မျောလင့်တဲ့လောက်တော့မများဘူးပေါ့လေမျောလင့်တဲ့လောက်မများဘူးဆိုတော့ဘလောက်မျောလင့်နေဆိုတော့ဒီတည်းမကပြည်ပြည်သားသားလာတဲ့ဟာမျိုးဖြစ်စေချင်တာပေါ့အခုလိုဒီတရုတ်တို့ဟိုလာဒီထိုင်းတို့စင်ကာပူတို့ဒီအိန္ဒိယ
စီဝိုင်းပညာရှင်ဦးခင်မောင်ညိုဘောဂဗေဒပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတို့ထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဦးဆက်မိုးဝေကစူးစီးတင်ပြထားပါတယ်ရှင်
ဥစွာပထမတင်ပြပေးခြင်းကတော့ The Washington Post သတင်းစာမှာဆောင်းပါးရှင် Blake Hanseth ကရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံသားတချို့ဟာတမိုင်းတွင်စီမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရမယ်ဆိုတာကိုမသိကြသေးဘူးလို့ခေါင်းစဉ်တက်ပြီးတော့ရေးသားထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမတန်ခင်တပတ်အလိုမှာလူတန်းပေါင်း30လောက်ရှိတဲ့မဲဆန္ဒပေးခွင့်ရှိသူစည်ရင်အပေါ်ပြန်လည်ပြင်ဆင်ထားတဲ့စည်ရင်အစ်စ်ကိုထုတ်ပြန်ပါမယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာခဲ့ပါတယ်။စစချင်းထုတ်ပြန်ခဲ့တဲ့စီးရင်မှာစလုံးပေါင်းမှားယွင်းတာတွေငွေတက်ကြီးမှားယွင်းတာတွေအခရာအရစီတန်းတဲ့နေရာတွေမှာမှားယွင်းနေတယ်ဆိုတော့ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့ထောက်ပြထားပါတယ်။ကနဦးစီးရင်မှာကွယ်လွန်သွားပြီးဖြစ်တဲ့လူပေါင်း90လောက်စီးရင်မှာပါနေတာကိုထောက်ပြခဲ့ပေမဲ့ပြန်ပြီးတော့ပြင်ဆင်ထားတဲ့စီးရင်မှာပယ်ဖျက်ထားတာမျိုးမရှိဘူးလို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တယောက်ကပြောတယ်လို့ရေးသားထားပါတယ်။အခုလိုပြန်လဲပြင်ဆင်ထုတ်ပြန်တာဟာမှန်ကန်နိုင်ပါတယ်ဒါပေမဲ့လုံးဝမှားယွင်းနေတာကတော့လူတွေကိုအခရာစင်အရနာမည်တွေကိုစီတန်းတာကရှုပ်ထွေးအောင်လုပ်နေတာဖြစ်တယ်အဲ့ဒါကလုံးဝမှားပါတယ်အရင်ကလုတ်ခဲ့ဘူးသမျှအိန်တော်စုမိသားစုလိုက်ရေးဆွဲထားတာတွေဖြစ်တော့ပိုးပြီးတော့ရှင်းလင်းလွယ်ကူစေတယ်လို့ NLD ပါတီတီထောင်သူတွေကအပါဝင်တူဖြစ်တဲ့ဦးတင်ဦးကပြောဆိုတဲ့အကြောင်းရေးသားထားပါတယ်ဟိုးအရင်ကရှိတဲ့ဒကောင်စင်းကိုအခြေခံပြီးတော့မဲဆန္ဒရှင်စင်းရေးဆွဲတာကြောင့်ဝေဖန်ပြောဆိုတာဒီအများပြားရှိနေပေမဲ့အစိုးရဟာပုံမိုးပြီးတော့ကောင်းမွန်တဲ့မဲဆန္ဒရှင်စင်းစွဲခြင်းမုံမရဘူးလို့လည်းထောက်ပြထားပါတယ်။အစိုးရနဲ့တာဝန်ရှိသူတွေဟာသူတို့ရဲ့ချွေးအားနည်းချက်တွေကိုကွန်ပျူတာဆော့ဖ်ဝဲတွေပေါ်အပြစ်ပုံချနေတဲ့အကြောင်းလဲရေးသားထားပါတယ်။အပြစ်စုံကို The Washington Post မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့အတွင်းမြင်အဘော်ကဏ္ဍမှာဆောင်းပါးရှင်လာရီဂျဂင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်ပြိုင်ဘက်တီဟာရွေးကောက်ပွဲကိုကလင်ကချစ်လှုပ်ဖို့ကြိုးစားနေကြတယ်ဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာတစတဲ့တစနီးကပ်လာနေပါပြီလူတွေကလည်းအဲ့ဒီရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားယုံကြည်စိတ်ချရပါမလားဆိုတာတွေပေါ်စိတ်ပူပင်နေကြတယ်လို့ရေးသားထားပါတယ်အမေရိကန်သမ္မတဟောင်းဂျင်မီကာတာတီထောင်ပြီးတော့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ကာတာစင်တာကပြီးခဲ့တဲ့သတင်းပတ်အတွင်းအစီအရင်ခန်းစာထုတ်ပြန်ရမှာအမျိုးသားရေးနဲ့ဘာသာရေးအစိုးရသမားတွေကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုအနှောက်အယှက်အဟန့်တားဖြစ်အောင်လုပ်နိုင်ခြင်းရှိသူတွေဖြစ်တဲ့ဆိုပြီးတော့ထောက်ပြထားပါတယ်။ယာယီဥက္ကဋ္ဌဦးထေဦးခေါင်းဆောင်တဲ့အာဏာရပြည်ထောင်စုကြက်ခန့်ဖွံ့ဖြိုးရေးပါတီ USDP ကတော့လွတ်တော်အမတ်နေရာ80ကျော်အနိုင်ရဖို့မျှော်လင့်ထားပြီးတော့နောင်လာမယ့်အစိုးရဖွဲ့ဖို့အတွက်နောင်တက်လာမယ့်အစိုးရကဝင်ကြီးတွေနေရာကိုတောင်ချထားဖို့ပြင်ဆင်နေပြီဆိုပြီးတော့လက်ရှိထိတ်တန့်အစိုးရအရာရှိတွေနဲ့ထိပ်တွေ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကပြောဆိုတယ်ဆိုပြီးတော့ရေးသားထားပါတယ်။အမည်မဖော်လိုတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွတ်တော်အမတ်တယောက်ကဆိုရင်သူတို့ပါတီဟာလူတိုင်းများမှုမရှိတာမှန်ပေမဲ့ဆက်လက်ပြီးတော့အနိုင်ရမှာဖြစ်တဲ့အကြောင်းပြောတယ်လို့ရေးသားထားပါတယ်။အပြည့်စုံကို thebangkokpost.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဦးဆံမိုးဝေစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါ။အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်။ဒေါ်လလသန်းကတင်ဆက်ထားပါတယ်။
ဒ
ီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက p i e c e piece ကအပိုင်းတစ်ပိုင်း o f of c a k e cake ကိမှုဆိုတော့ဇဝိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်ဒုံဖြစ်ပါတယ်ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့တိတ်ကိုချုံမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိမှုလို့သဘောထားရင်လုပ်ပြရမယ်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပြီးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းတော့လိုလိုချင်ချင်နဲ့လုပ်ပြတာလုပ်ပြရမှာအပမ်းမကြီးတာတိတ်ကိုလွယ်တာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပြရမယ်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပြီးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီ။နိုင်မာလာရှိရဲ့နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ကြတဲ့နိုင်ငံရေးပါတီတွေရဲ့စီးပွားရေးမူဝါဒတွေဟာရေးပွဲအားဖြင့်စီးပွားရေးမူဝါဒပြုပြင်ပြောင်းလဲရေးကိုထောက်ခံကြတဲ့အတွက်နောက်တက်လာမဲ့အစိုးရတဲ့အနေနဲ့လက်ရှိဆောင်ရွက်နေတဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအချိန်မြင့်လှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညူဘောဂဗေဒကပြောပါတယ်။အစိုးရနဲ့ဈေးကွက်အပေါ်လူတို့ရဲ့ယုံကြည်မှုပါဝင်အစိုးရတင်တဲ့အနာဂတ်စီးပွားရေးအလားအလာတွေအကြောင်းဦးခင်မောင်ညွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုစီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါဗျာ
။အခုဒီရောက်ပွဲမှာအစိုးရအသစ်ပဲတက်တဲ့လက်ရှိအစိုးရပဲအနာရရပေါ့နော်ဟိုဘယ်သူတက်မယ်ဆိုတော့အတက်မပြောနိုင်သေးဘူးပေါ့ဒါပေမဲ့ပြီးခဲ့တဲ့လနေ့လောက်ကစခဲ့တဲ့ဒီပြုပြင်ပြောင်းလဲရေးအချိန်ဟာတော်တော်လေးအခုချိန်မှာအချိန်ရလာပြီလို့အများစုကတော့သတ်မှတ်ကြတယ်ပေါ့နော်ဆိုတော့ဒီနောက်တက်လာမယ့်အစိုးရအနေနဲ့ကတော့ပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုဆက်ပြီးတော့ဖော်ဆောင်နိုင်မလဲအထူးသဖြင့်တော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဟာအစိုးရတည်တက်လာပြီးနောက်ပိုင်းမှာဘယ်လောက်ဘယ်လိုများရှိပါသလဲ
အဲ့တော့ဒီပါတီတွေရဲ့အကျဉ်းအစလန်းတွေကိုကြည့်လိုက်တဲ့အခါမှာသူပြင်ပြောင်းလဲရင်ပတ်သက်လို့ရေပုံရအပြင်အားလုံးသဘောတူကြတာတွေ့တယ်။เนาะဘယ်လိုပဲပုံလုံးမလဲဆိုတော့เนาะအသေးစိတ်မှာပဲအဲကွာခြားနိုင်တယ်။သူပြင်ပြောင်းလဲဆက်လက်ပြီးလုပ်ဖို့လိုအပ်တယ်ဆိုတဲ့အခါကတော့အားလုံးလက်ခံရတယ်။အဲ့တော့သူပြင်ပြောင်းလဲရေးတွေဆက်လုပ်မယ်လို့ပဲမျှော်လင့်တယ်။သူပြင်ပြောင်းလဲအချိန်ဟုန်မပြည့်ဘူးလို့တွေ့ဆားတယ်။ဒီတိုင်းဆိုရင်เนาะသူပြင်ပြောင်းလဲအချိန်ဟုန်ကိုထိန်းထားနိုင်လို့ရှိရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးကကောင်းနိုင်ပါတယ်ဒါတစ်ချက်ပါနောက်တစ်ခုကတော့ transition လို့အခုကမျောလင့်နေကြတယ်အဲ့အပြောင်းလဲလို့ပြောတင်းကြတယ်အဲ့ဒီအပြောင်းလဲကဘလောက်ချောမွေမလဲမချောမွေဘူးလဲဆိုတဲ့အပေါ်မှာအစိုးရဘူကညာတယ်အဲ့တော့အပြောင်းလဲချောမွေမယ်ဆိုလို့ရှိရင်ပြုဝေပြောင်းလဲအချိန်ဟိုဟာပို့ပြီးတော့မှပြီးတော့စီးပွားရေးကျင်းနေကောင်းမယ်လို့တွေ့ပါပဲ
ဟုတ်ကဲ့ဆရာပြီးခဲ့တဲ့လပိုင်းတွေတုန်းကလည်းဒီဟိုပေါ့ကမ္ဘာဘဏ်လိုမျိုးဒီ ADB တို့ဒီအာရှဖွံ့ဖြိုးရေးဘဏ်တို့လိုမျိုးနိုင်ငံတကာအဖွဲ့အစည်းကြီးတွေကနေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ့နော်အစွတ်ကြတာကတော့အနည်းဆုံး900ခန်းတုန်းကနေ900ခန်းတုန်းအကြာတိုးတက်မှုရှိမယ်ဆိုပြီးတော့သူတို့ခံမှန်းကြတာရှိပါတယ်ဆရာအဲ့ဒီအလားအလာအတိုင်းပဲအဲ့ဒီအချိန်အတိုင်းပဲဆက်သွားနိုင်မယ်လို့ဆရာမြင်ပါသလား
ဟုတ်တယ်အဲ့ဒီအဲ့ဒါပေါ့ဟိုတခါတလေမှတစ်ခုပဲတဘာဝဘေးရန်ပေါ့အခုကဒီရွေးကောက်ပွဲမတိုင်ခင်မှာတော့တော်တော်လေးမတိမငိမ်ဖြစ်နိုင်တယ်နောက်တစ်ခုကနိုင်ငံရေးအဖွဲ့ကိုအာရုံစိုက်တာများနိုင်တယ်ဆိုတော့စိုးရိမ်ပူပန်မှုတွေရှိခဲ့တယ်သို့တော့အခုအထိတွေ့ရတဲ့ခါမှာတော့ဒီနိုင်ငံရေးပေါ်အာရုံစိုက်တာတွေရှိနေပြီမဲ့စီးပွားရေးနဲ့ပတ်သက်လို့ကတော့ပြည်တွင်းကတော့တိတ်ပြီးတော့အထူးအာရုံလျှော့ပေါ်တဲ့သဘောမျိုးမတွေ့ရဘူးပြည်ပကတော့တကူတည်းကမလာသေးတဲ့သူကခုလည်းမလာသေးဘူးပေါ့လေအဲ့တော့ရွေးကောက်ပွဲအပြီးပါညာကိုစောင့်ကြည့်တဲ့ဆိုတဲ့သူတွေကလည်းရှိမယ် ဟုတ်တော့လက်ရှိဒီကဲတဲ့ငါးနဲ့အတွင်းမှာဒီဆောက်ခဲ့တဲ့ဒီဝိုက်ပြည်ပြောင်းလဲမှုအရှင်းအဟုန်ကတော့စက်ကောင်းတယ်အတူတူရေကောက်ပွဲပြီးမှာဆက်ပြီးတော့ကောင်းမယ်လို့ပဲမျှော်လင့်ပါတယ်အတူတဲ့မှုနှုံးလဲဘယ်လိုမှပြစ်စလက်ခကြရစရာအကြောင်းမရှိတော့ဘူးအဲခေါင်းနဲ့ရှေ့ကိုစသဖြင့်ပေါ့လေအဲ့လိုမျိုးတိုးတက်မယ်လို့တွေ့ပါတယ်
အခုဒီမြန်မာနိုင်ငံကိုလာကြမဲ့နိုင်ငံသားကဒီတရားရင်းနှီးမြှုပ်နှံမှုတွေဟာရွေးကောက်ပွဲကိုစောင့်ကြည့်နေကြရတယ်ဆိုပြီးအများကပြောနေကြတော့ဆရာအထင်အရဆိုရင်တော့ဒီရွေးကောက်ပွဲနောက်ပိုင်းမှာနိုင်ငံရေးအရာတည်ငြိမ်မှုလဲပိုရှိလာမယ်အဲကြရင်လဲပိုရောက်လာမယ်လို့များခံမလို့ရမလားဆရာအဲ့မှမျိုးပါတချို့ကကြတော့လေဒါအကြောင်းပြတာလို့ပဲထင်တာပဲဟိုငကိုတော့ကလည်းဟိုပြီးခဲ့တဲ့ငါးနှစ်တုန်းကလည
မများဘူးပေါ့လေမျောလင်းတဲ့လောက်မများဘူးဆိုတော့ဘလို့မျောလင်းလဲဆိုတော့ဒီတဲ့မကပြည်ပြည်သားသားလာတဲ့ဟာမျိုးဖြစ်စေချင်တာပေါ့အခုလိုဒီတရုတ်တို့ဟလာဒီထိုင်းတို့စင်ကာပူတို့ဒီအိန္ဒိယနိုင်ငံတွေကဒီနည်းမျိုးနံမှုများတဲ့ဟာမျိုးတော့မဖြစ်စေချင်ဘူးပေါ့နော်ဒီတဲ့မကပြောင်းလဲစေချင်တာပေါ့အဲ့တော့တချို့ကလည်းဒါရွေးကောက်ပွဲပါညာတွေကအကြောင်းပြတာလိုပဲတရားတော့ယူဆပဲအဲ့တော့သူတို့ကနောက်နိုင်ငံကကြံနေသေးတဲ့ sanction တွေကိုတကယ်ပဲရုပ်တော့မှာလားတကယ်ရောယင်းနည်းမျိုးနံကျင်တဲ့စိတ်ရှိသလားအဲ့တော့ရွေးကောက်ပွဲကြောင့်မလို့မလာဘူးလို့လာတယ်လို့ဆိုတာကဟိုစင်ကြေတစ်ခုလိုပဲနားလဲပါလေ
ဖွံ့ဖြိုးပြီးနိုင်ငံတွေမှာဆိုလို့ရှိရင် consumer confidence လို့ခေါ်တဲ့လူတို့ရဲ့ယုံကြည်မှုဒီအစိုးရပေါ်လူတို့ရဲ့ယုံကြည်မှုလူတို့အချင်းချင်းကြားဈေးကွက်အပေါ်လူတို့ရဲ့ယုံကြည်မှုဟာအမတန်အရေးပါပါတယ်မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုလို့ရှိရင်လည်းဒီကိစ္စအရေးပါမယ်ထင်ပါတယ်အဲ့ဒီအတွက်နောက်တက်လာမယ့်အစိုးရသည့်အနေနဲ့ဒီယုံကြည်မှုရှိလာအောင်ဘလို့အချက်တွေများလှုပ်ဆောင်သင့်ပါသလဲ
နံပါတ်မျိုးရှိတယ်အစိုးရကိုပြောရလို့ရှိရင်ကတော့ပမာပြရာဇဝင်နဲ့ကြည့်ပြီးတော့ပြောရမယ်ဟိုအစိုးရဟိုဒါရန်သူမျိုးငါးပါးတဲ့မင်းကိုရန်သူမျိုးငါးပါးတဲ့အဲထည့်တာပဲကြည့်လေအဲ့တော့ဒီ government ကိုကွန်ဖီဒန့်ကိုတော့ဟောပြောလို့မရဘူးနောက်ပြီးတော့ဟောဟိုဒီဟာတော့တော်တော်လေးခက်ခဲဒါပေမဲ့ consumer confidence ဆိုတာကတော့တစ်မျိုးပါကောဒီမှာရေကွန်ဖီဒန့်ဆိုတာသူကဟလာဟိုဈေးကွက်ကိုဘလောက်ယုံကြည်လဲ။ဒါသူရေသူတုံးဆွေးနော်ခုလည်းပြောရင်ကွန်ဆူမားကွန်ဖီဒန့်တက်လာတယ်လို့ပြောတယ်။ကွန်ဆူမားကွန်ဖီဒန့်ဘာလို့တက်လာလဲဆိုတော့သူ income လေးတွေလည်းတက်လာတဲ့လူတွေရှိတယ်။မတက်လာတဲ့လူတွေလည်းအများကြီးပဲ။ဟောဒါပေမဲ့ဒီ middle class လူဟာမျိုးပေါ့လူလက်တန်းစားတစ်ခုက၃နိုင်ဆွဲနိုင်၃နိုင်ဆွဲနိုင်တဲ့ဝင်ငွေလည်းရလာတယ်။ဒါကတချို့ဒေတာတွေမှာမပေါ်ဘူးသို့တော့ကုန်တိုင်းဒီမှာကြည့်လိုက်ရင်ဒါဝယ်ကြသွားကြလာကြသုံးကြနောက်ဒါလုပ်ငန်းတွေလည်းရှိလာတယ်လုပ်ငန်းတွေကနေပြီးတော့ဝင်ငွေပါဆိုကြပါဆိုရဒါလုံခဲ့တဲ့9နှစ်ကဆို10သိန်းဆိုတဲ့လာကမျိုးကတိတ်ပြောမျောလင်းလို့သိနေရဘူးပြီးခဲ့တဲ့တနေ့နဲ့တည်းမှာဒေါ်လာ1000လို့10သိန်းလို့ဆိုတဲ့လာကဒီနိုင်ငံခြားကုမ္ပဏီတွေဝင်လာတဲ့ခါကျတော့ဒါကအခြေခံလစာလိုမျိုးဖြစ်နေတယ်အဲ့ဒီခါကျတော့သုံးနဲ့ဆွဲနိုင်တယ်အဲ့တော့သာသုံးသူရဲ့ယုံကြည်မှုစာသာသုံးသူရဲ့ဝင်ငွေနဲ့ဆက်ဆက်နေတယ်အဲ့ဒါဝင်ငွေလေးတွေကောင်းနေရင်သူရဲ့ယုံကြည်မှုသူ့ရဲ့သုံးဆွဲနိုင်မှုကပိုပြီးတော့မြင့်လာတယ
်ဟုတ်ကဲ့ဆရာအဲ့တော့အစိုးရအစ်စ်အနေနဲ့ရောလူတို့ရဲ့ယုံကြည်မှုအဲ့ဒါတွေအချိန်လေးရလာနေတာကိုထပ်ပြီးတော့ပိုပြီးတော့အားကောင်းလာအောင်နောင်တက်မဲ့အစိုးရအနေနဲ့ဘာလုပ်သင့်လဲဆရာ
အဲမရှိပါတကူကတော့ဒီစီးပွားရေးသူတွေကြောင်းနိုင်မှုအချိန်ခုံပေါ့နော်ဒီဒီဟာကတော့ရှုံးလို့မရဘူးဆိုတဲ့ဟာတော့အားလုံးပါတီအားလုံးနဲ့လက်ခံထားတဲ့သဘောရှိတယ်အမေအရေးကြီးဆုံးအချက်တစ်ခုကပါလဲဆိုတော့ဒီကားနဲ့မှာဝေဖန်တဲ့အခါကျရင်ပြုဝင်ပြောင်းလဲမှုတွေလုပ်နေပေမဲ့တာမန်ပြည်သူလူထုရဲ့ဘဝကိုရုပ်တရည်ချက်ချင်းသတိသာသာအကျိုးတရားမှုမတွေ့ရဘူးဆိုတဲ့အတန်ကအများဆုံးပြောကြတယ်အဲ့တော့အဲ့ဒါမှလည်းမမျိုးပြောလို့ရဘူးတချို့ကတော့ဒါရေးချင်းပါပြည်သူလူအကျိုးစီးပွားရှိနေတဲ့ structural ပေါ့နော်ဒီစီးပွားကဏ္ဍဆိုင်ရာပြုဝင်ပြောင်းလဲမှုတွေစီးပွားရေးဆောက်အုံနဲ့ပတ်သက်တဲ့ပြုဝင်ပြောင်းလဲမှုတွေလုပ်နေတယ်အမခါတိုင်းဆိုရင်ဘိုးဘန်ကအားနေတယ်။နောက်ဘိုးဘန်ကလောလတ်မရှိခုဆိုဘိုးဘန်ကဘိုးပြောတက်ကြွလာတယ်။ဒါလှုပ်ရှားရတော့အများကြီးရှိပြီပေါ့။ဒါမျိုးလေးတွေရှိ။နောက်တစ်ဖက်ကလည်းဒီပြည်သူလူထုကဒီစီးပွားရေးတိုးတက်မှုရဲ့အသီးပွင့်ကိုတိုက်ရိုက်မခံစားရအောင်မမြင်အောင်ဆိုတဲ့အမျိုးတွေပြောတဲ့အခါကျတော့ဒုတိယအချက်ကပို့ပြီးတော့ဟိုလည်းအရေးကြီးလာတယ်။အစိုးရအသင်းအနေနဲ့ပြောရရင်ဒီစီးပွားရေးပြုဝင်ပြောင်းလဲမှုအရှိန်ဟိုလျှော့လို့မရဘူး။နှစ်အများပြည်သူအကျိုးစီးပွားသာမန်ပြည်သူလူထုရဲ့အကျိုးစီးပွားကိုတိတိတသာချိတိရောက်ရောက်အကျိုးရှိနိုင်တဲ့လုပ်ငန်းတွေအများကြီးလုပ်ပေးဖို့လိုတယ်လို့မြင်ပါတယ
်ကိုဇော်ဝင်းလိုက်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့ကိုအောင်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
တော့ကိုနေရီဒီဟိုတယ်လောရုံကပေါ့နော်အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေကဂျူတင်မဲပေးပါတယ်ဆိုတော့ထုံးစံအတိုင်းပဲမဲပေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မကြေမနက်မှုတွေကတော့ရှိခဲ့တာပေါ့လေဆိုတော့ဒီနေရာမှာကျွန်တော်မေးချင်တာကစာရိုက်ကနေပြီးတော့မဲပေးလို့ရတဲ့စနစ်အကြောင်းပါဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုမှာကိုဝင်းနိုင်နေထိုင်တဲ့ဒီကော်လိုရာဒိုပြည်နယ်အပါအဝင်ပေါ့နော်တချို့ပြည်နယ်တွေမှာဒီစာရိုက်ကနေမဲပေးလို့ရတဲ့စနစ်ကိုကျင့်သုံးနေရဆိုတာကျွန်တော်တို့သိရတာပေါ့ဆိုတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြပြပေးပါလား
လို့စားရတယ်မဲ့ဘီစနစ်ကကိုကအမေရိကန်နိုင်ငံသားဖြစ်ပြီဆိုလို့ရှိရင်အဲ့မှာဗိုလ်ဒါရီဂျစ်စ်ရီရှင်ပေါ်မဲစီရင်သွင်းတဲ့အချိန်ကြလို့ရှိရင်ဟိုမဲရုံမှာလာပြီးမဲပေးခြင်းလားတော့စားရရနေမဲပေးခြင်းလားဆိုတော့အဲ့မှာချက်ပေါက်စနစ်ကိုယူရတော့ကိုကမဲကိုစားရရနေပဲမဲပေးခြင်းလားဆိုရင်ယူလို့ရှိရင်ဟိုဒီတန်တရာယူကောက်ပွဲတွေဟာစလို့တော့မှဒီယူတာစတမယူတဲ့အဆုံးအထိကိုစားရရနေပြီးတော့လေစာအိတ်ပို့ပေးတယ်ပို့ပေးတဲ့အခါကျတော့ရှင်ကိုကနေပြီးတော့ဖြည့်ပြီးတော့ဒီစကောင်းကပ်ပြီးပြန်ပို့လိုက်ရတယ်ဒါမှမဟုတ်လို့ရှင်လေဒီဒီဟိုမြို့ထဲမှာအဲ့မေးပေါ့စီထားလို့ထည့်တဲ့နေရာတွေအများကြီးပဲရှိတယ်အဲ့မှာသွားပြီးတော့ drop လုပ်လဲရတယ်ကျုပ်ပြီးတော့မဲပေးလဲရတယ်ရွေးကောက်ပွဲနေ့မှာသွားထည့်တယ်ဟိုညနေ၄နာရီတော့ဆုံးထားပြီးတော့သူသွားထည့်ပေးလဲရတယ်ဆိုတော့အဲ့လိုမျိုးသူမဲပေးပိုင်ခွင့်ရှိတဲ့လူတွေအားလုံးကိုကော်လိုရာဒိုပြည်နယ်မှာဆိုရင်တော့ဒီရွေးချယ်လို့ရတယ်မဲရုံမှာတော့ပေးမလားစာရိုက်ကနေစမဲပေးမလားပေါ့နော
်ဟုတ်ကဲ့ဟိုဘာကြောင့်ဒီစာရိုက်ကနေမဲပေးတဲ့စနစ်ကိုတုံးလာလဲဆိုတာပေါ့နည်းနည်းလောက်ရှင်းပြပေးပါလား
အော်ဒီမှာတော့အလုံးအကင်နဲ့ညားတဲ့ခါကျတော့တချို့လူတွေကအဲမဲပေးတဲ့နေ့မှာအလုံးကမအားတာတို့သူတို့ shift ကမိုးချုပ်ပြီးနောက်ကျမှာတို့ဒါမျိုးကြီးရှိတဲ့အခါကျတော့ဟိုဒီလိုမျိုးစားရရနေတဲ့စင်မင်းပေးတဲ့စနစ်ကိုသူကကျင့်သုံးတယ်နောက်တစ်ခုကလည်းကျွန်တော်ကွန်ဗီနီယံမှာတတောင်တတာရှိတယ်မဲရုံမှာသွားပြီးတန်းစီနေစရာမလိုဘူးဆိုတော့ကိုလွန်လွယ်ကူကူနဲ့ကိုမဲပေးခြင်းနဲ့သူဒီမဲပြားမှာချစ်ပြီးတော့မဲပို့ပေးလိုက်ရုံပဲဆိုတော့ဟိုတတောင်တတာလည်းရှိတယ်နောက်တစ်ခုကအလုံးမအားတဲ့လူတွေအတွက်လည်းဟိုအဆင်ပြေတယ်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းနှုန်းကဒီအမေရိကန်ပြည်အောင်စုမှာချိုးတင်မဲဟိုပြီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အဲ့တုန်းကမဲပြီးခဲ့သူတချို့ကတော့ပြောတာဒီလိုဥမာစင်ကာပူလိုနေရာမျိုးပေါ့နော်နောက်တစ်ခုကဂျပန်လိုတောင်ကိုရီးယားလိုနေရာမျိုးမှာဆိုရင်ဒီမျိုးကြီးတစ်မျိုးတည်းမှာပဲအဲ့ဒီမျိုးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီမျိုးလေးတွေမှာလည်းပဲမြန်မာတွေကတနေရာထဲမှာစုနေကြတာဘူးဗျဆိုတော့တနေရာထဲမှာစုနေကြတဲ့အခါကျတော့သူတို့ရဲ့အနေနဲ့ဟိုမဲပြီးရမဲ့နေရာတနေရာကိုလာပေးရတာကဟိုအဆင်ပြေတာပေါ့လေဆိုတော့အမေရိကကကြတော့နိုင်ငံအကျယ်ကြီးဆိုတော့အဲ့ဒီမှာမှဒါသက်ဆိုင်ရာဒီအမေရိကန်မှာရှိတဲ့မြန်မာတန်ယုံကလည်းပဲနေရာ3နေရာလောက်ပဲသူတို့ကဒီအဓိကကြတဲ့မြို့ကြီးတွေပေါ့နော်အနောက်ဘက်မှာဆိုလို့ရှိရင်လော့စ်အိန်ဂျလိစ်အရှေ့ဘက်မှာဆိုလို့ရှိရင်နယူးယောက်နဲ့ဒီဝါရှင်တန်ဒီစီမှာပဲဒါသူတို့ကဒီမဲပေးဖို့နေရာတွေကိုဖွင့်ပေးတာပေါ့ဆိုတဲ့အခါကျတော့ဒီအမေရိကလည်းအကျယ်ကြီးဖြစ်တဲ့အခါကျတော့ဗျာဒီမဲပေးရမယ့်နေရာ3နေရာလောက်နဲ့ကအမေရိကထဲမှာနေနေကြတဲ့လူတွေအနေနဲ့မဲလာပေးဖို့အဆင်မပြေဘူးဆိုတဲ့အခါကျတော့ဒါသူတို့အနေနဲ့ကလည်းပဲစားလိုက်ကနေမဲပေးခွင့်မျိုးရရင်ကောင်းပါပဲဆိုပြီးတော့ပြောကြတာမျိုးလေးရှိတယ်လေဆိုတော့ကိုမင်းနိုင်ဘယ်လိုထင်လဲခင်ဗျဟ
ုတ်ကဲ့ကျွန်တော်ကဒီ Washington DC နဲ့ကျွန်တော်နဲ့ဆိုရင်ကားနဲ့ပေါင်းသွားရင်ဝယ်16နာရီလောက်ပေါင်းပြီးသွားမယ်ခီးဆိုတော့မဲကိုအဲ့လိုသွားပေးဖို့ဆိုတာမလုံးလုံးနေသူတွေအတွက်ဟိုအဆင်မပြေနိုင်ဘူးလေဖြစ်နိုင်တာဟိုဖြစ်နိုင်ဒီဟုတ
်ကဲ့ဟိုဆိုလိုရာဥမာကိုဝင်နိုင်လို့ဆိုရင်ကော်လိုရာဒိုဆိုတော့ဗျာလော့စ်အိန်ဂျလိစ်နဲ့နှီးမယ်နော်ဆိုတော့ဒီကယ်လီဖိုးနီးယားကိုသွားမယ်ဆိုရင်ကိုနာယီတော်တော်ကြာကြာကျွန်တော်ထင်တယ်မမောက်ဘူးဆိုရင်အနည်းဆုံး9နာရီ10နာရီလောက်မောင်းသွားမှရောက်မှာနော
်ဟော14နာရီလောက်မောင်းရမယ်တဲ့ကယ်လီဖိုးနီးယားအယ်လီကိုသွားဖို့ကျွန်တော်တို့စီရနေပြီတော့နေနဲ့သွားမယ်ဆိုရင်လည်းတခါဟိုမွေးကုန်ကြေးကြတခါများတာနဲ့အမေမဲခုပေးဖို့အတွက်ကိုဟိုဘာခေါ်မလဲဟိုအစီအမပြေဦးလေသူလုပ်ပြထားတဲ့ပုံစံတွေကဥမာအားဖြင့်ဥနာပြေတော့ဟိုစားရရနေပေးတဲ့မဲစနစ်မျိုးလုပ်ပေးနိုင်တယ်ဆိုရင်တော့ဒီအမေကမှရောက်နေတဲ့ဝါပြည်သားတွေအတွက်တော့ပို့ပြီးတော့တက်တောက်တက်တာရှိတာပေါ့နောက်ပြီးငွေကြေးကြေးကြလည်းတက်တာတော့
ဒီစားရိုက်ကနေမဲပေးလို့ရတဲ့စနစ်ကိုဒီကမ္ဘာပေါ်ကပေါ့နော်နိုင်ငံဒီမှာလည်းပဲတုံးကြတာမျိုးရှိပါတယ်ဆိုတော့ဒါပေမဲ့အမေရိကမှာဆိုလို့ရှိရင်တော့အထူးသဖြင့်တုံးပြည်နယ်ပေါ့နော်ကော်လိုရာဒိုရဲ့အာဝါရှင်တန်ရဲ့အော်ရီဂွန်ပြည်နယ်တွေမှာတော့ဒီစားရိုက်ကနေမဲပေးလို့စနစ်ကိုတုံးတာပေါ့ဆိုတော့ဒီပြည်နယ်တွေအနေနဲ့ဘာကြောင့်ထူးထူးခြားခြားအခုလိုမျိုးဒီမဲပေးလို့စားရိုက်ကနေမဲပေးရတဲ့စနစ်ကိုကျင့်သုံးတာလဲခင်ဗျဟု
တ်ကဲ့ဒီမှာတော့ဒီဖက်ဒရယ်ပြည်ထောင်စုဆိုတော့ဟိုပြည်နယ်အစိုးရတွေကသူတို့နိုင်သူတို့ပြည်နယ်မှာနေတဲ့လူတွေရဲ့အခွင့်အရေးသူပြည်နယ်တိုင်းကသူ့ဘာလို့တမတ် လို့ရတယ်ဆိုတော့ကော်လာရိုဒိုပြည်နယ်ကနေပြီးတော့ပြည်နယ်အစိုးရကနေပြီးတော့စားရဲကနေမဲပေးရမယ်စနစ်ကျင့်သုံးမှဆိုရင်သူပြည်နယ်တခုချင်းစီလိုက်မှသူမှဟိုလုပ်ပိုင်ခွင့်ရှိတယ်ဒါသူတို့ပြည်နယ်အနေအထားအရသူတို့တည်တော်မယ်ထင်လို့ရှိရင်ဒီပြည်နယ်လွတ်တော်မှာအစိုးရတည်ထူးပြီးတော့ဒီစနစ်ကိုကျင့်သုံးပိုင်ခွင့်ရှိတယ်တခြားပြည်နယ်တွေမှာလည်းထူးထူးလေးကောင်းမယ်ဟိုသူတို့စီကပြည်နယ်လွတ်တော်အမတ်တွေကသူတို့လွတ်တော်မှာတင်သွင်းပြီးတော့ဒီစနစ်ကျင့်သုံးမယ်ဆိုရင်လည်း Washington DC မှာ VP California မှာ VP ကျတဲ့နေရာမှာအကျင့်သုံးပိုင်ခွင့်ရှိတယ်ဒါလွတ်လပ်သူတို့ကဥပဒေတော့ပြည်내အစိုးရရဲ့လုံပိုင်ခွင့်ပြည်내အစိုးရရဲ့အထောက်ချာအာဏာပေါ့သူတို့မှလုံပိုင်ခွင့်ရှိတယ်ပေါ့တဲ့
အမေရိကန်ပြည်အောင်စုမှနိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒီဆန္ဒမဲပေးနိုင်မှုအတွက်ပေါ့ဆိုတော့ကိုကမှတ်ပုံတင်ရတယ်ဆိုတော့အဲ့လိုမှတ်ပုံတင်တဲ့အခါမှာရောဟိုအများရန်မှတ်ပုံတင်နေဖို့လိုနေလားနောက်တစ်ခါဥမာလိမ့်စာတွေဝါရီနေရာတွေဝါရီပြောင်းသွားတယ်ဆိုရင်တခြားပြည်내ကိုပြောင်းသွားတယ်ဆိုရင်ရောဟိုဘယ်လိုပုံစံမျိုးတွေဆက်ပြီးတော့လုပ်ရလဲခင်ဗျအ
ော်လိမ့်စာတွေဝါရီအပြောင်းလဲရှိတယ်ဆိုရင်တော့သူတို့ဒီမှာတော့ဟို DMB ပေါ့ဒီဟို travel license ရုံးမှာသွားပြီးဟို online ရပဲဖြစ်ဖြစ်ကိုလိမ့်စာကိုပြောင်းပေးတယ်ဆိုလို့ရှိရင်ကိုမဲပြားကိုပြောင်းသွားတဲ့လိမ့်စာမှာအလိုလျောက်သူ့ဘန်သူရောက်လာမှာသူစီမှာရှိတဲ့ဒီမှာရှိတဲ့ database system တစ်ခုလုံးမှာသူတို့လိမ့်စာအပြောင်းလဲရှိတယ်ဆိုလို့ရှိရင်မဲရုံကဟိုလူတွေလည်းဒီကိုလိမ့်စာအတစ်ကိုသူတို့စီမှာရောက်သွားမယ်
ဒီလိုမျိုးစာလိုက်ကနေပြီးတော့မဲပေးရတဲ့စနစ်ဟာဟိုအားသာချက်လည်းရှိတယ်အားနည်းချက်တွေရှိတယ်ဆိုပြီးတော့လည်းပြောဆိုနေကြတာရှိပါတယ်ဒါပေမဲ့ကိုဝင်းနိုင်ရဲ့အမြင်ပေါ့လေဆိုတော့ဒီမဲပေးတဲ့စနစ်ရဲ့အားနည်းချက်အားသာချက်ကိုပြောပါဆိုရင်ဘာပြောမလဲခင်ဗျနောက်ဆုံးမိကုန်းပါဟ
ုတ်ကဲ့ဟိုကျွန်တော်စိတ်ထင်တော့အားနည်းချက်မရှိဘူးထင်တယ်ဘာဖြစ်လို့လဲသူတို့ကဒီမြေကပြည်အောင်စုမှာသူတို့လုပ်ထားတဲ့ institution စနစ်ကဟိုခိုင်ခိုင်မာမာရှိတယ်နောက်သူရွေးကောက်ပွဲကိုကြည့်ကြတဲ့လူတွေရွေးကောက်ပွဲကိုမဲဆက်တဲ့လူတွေဒါတွေကအခုလိုသူတခြားလုံးဟိုစနစ်ကြနဲ့သူတို့လှုပ်လာတဲ့အခါကျတော့မဲပြားပြောက်เสียရလဲအကြောင်းမရှိဘူးမဲပြားပယ်မဲဖြစ်เสียရလဲအကြောင်းမရှိဘူးပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဟိုစားတဲ့ကနေပို့တဲ့မဲစနစ်ကဟိုနိုင်ငံသားတွေအတွက်တော်တော်လေးဟိုတော်တော်တတရှိပြီးတော့အဆင်ပြေတဲ့နည်းလမ်းလို့ပဲကျွန်တော်ထင်တယ်
ကိုအောင်စီစဉ်တင်ဆက်တဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အမေရိကန်ပြည်ထောင်စုဟာယဉ်ကျေးမှုအမျိုးအနွယ်ဘာသာရေးမတူကွဲပြားမှုတွေအတွက်ဂုဏ်ယူတဲ့နိုင်ငံဖြစ်ပါတယ်ပြောင်းရွှေ့အခြေချလာသူတွေဟာအများအများလှည့်ဝင်လာကြသည်ဖြစ်စေတူတောင်းတဲ့အချိန်အတွင်းရောက်လာကြသည်ဖြစ်စေဆယ်စုနှစ်တွေအကြာဒါမှမဟုတ်ရာစုနှစ်တွေအကြာမှာတုတ်တက်များပြားလာတဲ့လူအဖွဲ့အစည်းတွေဖြစ်စေသူတို့အားလုံးဟာအမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝကိုအဖက်ဖက်ကပါဝင်ဖြစ်စည်းပေးနေကြတာဖြစ်ပါတယ်ဒီလိုမတူကွဲပြားမှုတွေသာမရှိခဲ့ရင်အမေရိကန်ပြည်ထောင်စုကအခုအချိန်မှာဒီလိုအဆင်မျိုးကိုရောက်ရှိနိုင်နိုင်မှာမဟုတ်ပါဘူးဒါပေမဲ့လူအဖွဲ့အစည်းတိုင်းဟာအမေရိကန်လူထုထက်မှကိုစားပြုပါဝင်နေနိုင်ကြခြင်းမရှိသေးပါဘူး။ဒါကြောင့်နှစ်စဉ်နှစ်တိုင်းအမေရိကန်ပြည်ထောင်စုအစိုးရအနေနဲ့ဒီလိုဝင်ရောက်လာမှုနည်းနေသေးတဲ့နိုင်ငံတွေစီကလူ5000ကိုအမြဲအခြေချနေထိုင်ခွင့်နဲ့ပြည်ဝင်ခွင့်ဗီဇာရရှိနိုင်အောင်စီစဉ်ပေးနေပါတယ်။2019ခုနှစ်အတွက် DV Lottery လို့ခေါ်တဲ့ Diversity Visa Lottery တနည်းအားဖြင့် Green Card Lottery ကိုအောက်တိုဘာလ1ရက်Greenwich Center ချင်း18339ကစတင်ပြီး November 3ရက် Greenwich Center ချင်း18339အထိဖွင့်လှစ်ထားပါတယ်။ American ပြည်ထောင်စုကိုလွန်ခဲ့တဲ့5နှစ်ကပြောင်းရွှေ့အခြေချသူ5000ထက်နည်းနေသေးတဲ့နိုင်ငံတွေကလူတွေသာရှောက်ထားနိုင်ကြမှာဖြစ်ပါတယ်။ပညာရေးအစီအတန်းအသက်မွေးဝန်ကြောင်းအတွေ့အကြုံစတဲ့တခြားသတ်မှတ်ချက်တွေနဲ့လည်းကန့်ညီရပါလိမ့်မယ်။အသေးစိတ်အချက်လက်တွေတခြားသိကျင်တဲ့အချက်လက်တွေရှိနေရင်travel.state travel travel .state state .gov/content content /visas s ပါပါတယ် visas /english /immigrate immigrate diversity diversity-visa s မပါတော့ပါဘူး visa visa / instructions www.instructions.html အဲ့ဒီမှာကြည့်ရှုနိုင်ပါတယ်တစ်ခေါက်ပြန်ဖတ်ပြပါမယ် travel.state.gov/content/visas/english/immigrate/diversity-visa/instructions as power .html ဖြစ်ပါတယ်ခင်ဗျာလျှောက်လွှာအလုံးကိုကွန်ပျူတာနဲ့ဖြည့်ဆွဲလျှောက်ထားမှာဖြစ်ပါတယ်စာနဲ့ရေးထားတဲ့လျှောက်လွှာတွေကိုလက်မခံပါဘူးအစစ်မီတဲ့အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေကျနေထိုင်ခြင်းနဲ့ဆိုရင် www.dvlottery.state.gov ကိုသွားပြီးအောက်ခြေမှာတွေ့ရတဲ့လျှောက်လွှာကိုအမြန်ဆုံးဖြည့်ဆွဲလိုက်ပါဖြစ်ဆွဲပြီး email ပို့လိုက်တာနဲ့ချက်ချင်းအတည်ပြုစာမျက်နှာ confirmation page ကိုရရှိပါလိမ့်မယ်။အဲ့ဒါကို print out လို့ save လုပ်ပါ။အဲ့ဒီမှာအတည်ပြုနံပါတ် registration number ပါရှိပါရယ်။သင်ကိုဝင်ခွင့်ပေးသလားမပေးဘူးလားဆိုတာအဲ့ဒီနံပါတ်နဲ့သာ website မှာရှာကြည့်ရမှာဖြစ်ပါရယ်။ပုံစံကိုတစ်ချိန်ပဲဖြစ်ပါ။တစ်ချိန်တည်းပို့ဖြစ်ရင်အပယ်ခံရပါလိမ့်မယ်။ရွေးချယ်မှုဟာကြာပန်းရွေးချယ်မှုဖြစ်ပါရယ်။ဒီ lottery ဟာအခမဲ့အစီအစဉ်ဖြစ်ပါတယ်။ဒီအတွက်အစဉ်ပြောင်းကူညီမယ်ဆိုရင်ပတ်စံတောင်းယူရလူကလိညာစီးပွားရှာသူသာဖြစ်ပါတယ်။ website လိပ်စာကိုနောက်တစ်ချိန်ပြောပြပါဦးမယ်။ www.dvlottery.state.gov ဖြစ်ပါတယ်။စလုံးပေါင်းပြပါမယ်။ www.dvlottery.state.gov ဆိုတာ government ကိုအတူအောက်ရေးထားတာပါအခုဖြစ်ဆွဲပြီးတော့ပို့လိုက်ပါအားလုံးကံကောင်းကြပါစေခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထမှန်တည်ပြအပ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ဤချင်းနိုင်ငံမှာစနေနေ့ကပြကြသွားခဲ့တဲ့ Russia ခီးသည်တင်ဂျက်လီယင်ကမှတ်တမ်းဆက်တွေတိခမခမမှတ်တမ်းဆက်ကိုပြန်လည်တွေ့ရှိခဲ့ပြီးအဲ့ဒီဆက်ဟာအနည်းငယ်သာချုံယွင်းမှုရှိပြီးကနေဦးမှတ်တမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီလို့ရုရှားပို့ဆောင်ရေးအရာရှိတွေကပြောပါတယ်။လေရင်ပေါ်ပါသွားသူ224ဦးစလုံးသေဆုံးခဲ့ပါတယ်။မှတ်တမ်းဆက်ထဲမှာရှိနေတဲ့အချက်အလက်တွေကိုထုတ်ယူပြီးစစ်ဆေးမှုတွေပြုလုပ်ပြီးတာနဲ့မကြခင်မှာအဖြေထွက်လာမယ်လို့ရုရှားပို့ဆောင်ရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီဂျစ်နိုင်ငံမှာပြတ်ကျသွားခဲ့တဲ့ Airbus KC-30 အငားယဉ်ဖြစ်တဲ့ Metro Jet ရဲ့ထိပ်တန်းအရာရှိတွေကလေကြောင်းအနေနဲ့ဆက်ချိုရင်းမှုဒါမှမဟုတ်လူအမားကြောင့်အခုလိုလေရင်ပြက်ကြရခြင်းမဟုတ်ကြောင်းညှင်းဆို့အပြီးမကြခင်မှာပဲပို့ဆောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါလက်ရှိဆော်ဒီအာရေဗျနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသား235,000ကျော်တဲကထွက်ဝက်လောက်ဖြစ်တဲ့235,000ကျော်ကိုဆော်ဒီအစိုးရကခီးသည်တွေဒုက္ခသည်တွေအဖြစ်လေးနှစ်ကြာနေထိုင်ခွင့်ပြုမဲ့ခွင့်ပြုချက်ထုတ်ပေးလိုက်ပြီးဖြစ်တဲ့အတွက်အဲ့ဒီလူတွေရဲ့နေထိုင်ခွင့်အခြေအနေကိုအတိအကျသတ်မှတ်ပေးလိုက်ရရောက်စေပါတယ်။အဲ့ဒီနေထိုင်ခွင့်ပါမစ်တွေကိုမက်ခါမြို့နိုင်ငံကူးလက်မှတ်ဌာနကထုတ်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေကိုတရားဝင်နေထိုင်ခွင့်ကိစ္စကိုဆော်ဒီအစိုးရကလွန်ခဲ့တဲ့နှစ်နှစ်လောက်ကစတင်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာအသစ်ပြထားမဲ့တရင်တော်ကလေး၂ယောက်လုံးဥပဒေသစ်စတင်အာဏာမသိရောက်ခင်လက်ရှိတရင်တော်ကလေး၁ယောက်လုံးမူဝါဒဟာဆက်လက်တည်ရှိနေမယ်လို့တရုတ်နိုင်ငံရဲ့မိသားစုစီမံကိန်းဆိုင်ရာထိပ်တန်းအာဏာပိုင်အဖွဲ့ကပြောကြားလိုက်ပါတယ်။
တဲ့ရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.